Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ29ရက်တောက်ချနေ့မနက်ခင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါပါရှင်ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုမမျှသတင်းအောင်နဲ့ကျွန်တော်ကြိုကြောသိမ်းပြောပြမှာပါကြီးမားတဲ့ဒုံးပြစ်လက်နက်တစ်ခုကိုဆန်တက်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့အတည်ပြုကြေညာပါတယ်။သမရဆရာမှာဂျိုတင်ကြေညာမှထားပဲအာဖဂန်နစ္စတန်ကိုဂျာဇာဗရီနေကသွားရောက်ပါတယ်။ပါကစ္စတန်စစ်ဦးစီးချုပ်ရဲ့ယာရုတတန်း၃နှစ်ထပ်တိုးမြင့်ဖို့အစိုးရကတင်ပြတာကိုတရားရုံးချုပ်က6လပဲတတန်းတိုးဖို့ခွင့်ပြုပါတယ်။ဒီသတင်းတွေနဲ့ဒုတိယစစ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုလိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာထဲမှာတော့အပြစ်ရလက်မှတ်ထိုးထားတဲ့မွန်ပြည်သက်ပါတီနဲ့အစိုးရတပ်တို့တိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့
အော်အောက်ဒီမှာသင်ပြအောင်ဒီနိုင်မှုမရှိကြလို့ပေါ့လေဒါလို့ပြသွားတဲ့အပေါ်မှာကျွန်တော်တို့လက်စိတ်မကောင်းဘူးရပြည်လဲပြန်ရဖို့နဲ့ကြီးသွားဖို့ပေါ့လေကျွန်တော်တို့မိလိုက်ကြဖို့
ဒီသစ်ပါတီဒုတိယဥက္ကဋ္ဌရဲ့ပြောကြားချက်နဲ့ဒုနှစ်ဖက်စလုံးကအပြစ်ရစာချုပ်ကိုချိုးဖောက်တယ်လို့ဘာကြောင့်ပြန်လည်ပြောနေကြသလဲဆိုတာသိရပါမယ်တခါနေတိုးမြောက်အတ္တလန္တစ်စာချုပ်စစ်စာချုပ်အဖွဲ့ထူထောင်တဲ့နှစ်90ပြည့်အကျိုးမြင်ကွင်းနဲ့အတူ HIV/AIDS ရောဂါတိုက်ဖျက်ရေးဆိုင်ရာကျန်းမာရေးသတင်းဆောင်ပါတစ်ပုဒ်ကိုလည်းနှာစင်ကြရမှာပါအဲ့ဒီနောက်ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမ်းမြသစင်အောင်တို့ပြောပြပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံကဒုံးကျည်အများပြားပြစ်နိုင်တဲ့သိပ်ကြီးမားတဲ့ဒုံးပစ်လက်နက်တစ်ခုကိုဆန်တက်ခဲ့တယ်လို့တောက်ကြနေကအတည်ပြုကြေညာပါတယ်။ဒါအပြင်နျူကလ িয়ার ရေးဆွေးနွေးပွဲဆိုင်ရာအမေရိကန်ကိုပေးထားတဲ့ဒီနှစ်ကိုနောက်ဆုံးသတ်မှတ်ရက်ကိုသတိပေးလိုက်တဲ့သဘောပါပဲ။ဂျာတာဘရီနီကဒုံးကျည်ဒဇင်းပြည်ဒဇင်းပြစ်လို့ဆန်သက်တာကိုကောင်းဆောင်ခင်ဂျုံကိုယ်တိုင်ကြည့်ကြခဲ့ပြီးရလက်ဖို့ကျင့်နှံ့ကြောင်းပြောတယ်လို့အစိုးရအဖို့ကိုရီးယားဘိုဟိုသတင်းဌာန KCNA ကကြေညာတာပါမေလအစောပိုင်းကလေးကဆိုရင်အခုဆန်သက်မှုက73ကျင်းမြောက်ဖြစ်ပြီး2019ခုနှစ်ဟာမြောက်ကိုရီးယားတို့ဒုံးကျည်ပြစ်လို့ဆန်သက်မှုအများဆုံးနှစ်ဖြစ်ပါတယ်ဖေဖော်ဝါရီလကလေးကရပ်တန့်နေတဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေအတွက်လိုက်လျောမှုလုပ်ဖို့ကင်ဂျုံကအမေရိကန်ကိုဒီနှစ်ကုန်တိအချိန်ပေးထားတာပါမြောက်ကိုရီးယားကပြစ်လို့ခဲ့တဲ့ဒုံးကျည်နှစ်ဆင်းဟာအမြင့် 69 ကီလိုမီတာကနေအဝေးကီလိုမီတာ380လောက်သွားပြီးတဲ့နောက်သမုဒ္ဒရာထဲကိုကျသွားတယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်။ဒီနှစ်အတွင်းမြောက်ကိုရီးယားကအချင်းချင်းဆန်သက်ပြစ်လွတ်ထားပြီးသားတာဒူပြစ်လက်နက်စနစ်ဖြစ်တဲ့ KN-25 ဒုံးကျည်အများပြားပြစ်ခတ်တဲ့စနစ်ကိုအခုဒီချိန်မှလည်းဆန်သက်ပြစ်လွတ်တာပါ။ဆန်သက်ပြစ်ခတ်မှုအောင်မြင်တယ်လို့ KCNA သတင်းဌာနကပြောပါတယ
်။သမ္မတဒေါ်နယ်ထရမ့်ဟာကျူတင်ကြေညာမထားဘဲနဲ့ဂျာတာဘရီနီကအာဖဂန်နစ္စတန်ကိုရောက်သွားပြီးတော့အမေရိကန်နဲ့တာလီဘန်ကြားညီညွတ်ရေးဆွေးနွေးပွဲတွေလုပ်နေတဲ့အကြောင်းနဲ့တာလီဘန်တွေအပြစ်ရချင်တယ်လို့သူယုံကြည်တဲ့အကြောင်းကိုကြေညာပါတယ်။အမေရိကန်ကအရှိကြဆုံးစစ်ပွဲတိုက်ခိုက်နေတဲ့နေရာကိုပထမဆုံးသွားတဲ့ခီးစဉ်အတွင်းမှာသမ္မတထရမ့်ဟာဘာဂရမ်လေတက်လေရင်ကွင်းကိုဒေသစံတော်ချိန်ည၈နာရီခွဲကျော်ကျော်မှာရောက်သွားပြီးတော့၂နာရီခွဲကျော်ကြာအောင်နေသွားပါတယ်။သမ္မတကကျေးဇူးတော်နဲ့အထိမ်းအမှတ်ဖြစ်အမေရိကန်တပ်ဖွဲ့ဝင်တွေကိုကျက်ဆင်သားကျွေးတယ်လို့ကျေးဇူးတင်စကားပြောပြီးတော့အာဖဂန်သမ္မတအာရှရက်ဂါနီနဲ့လည်းတွေ့ဆုံပါတယ်။အာဖဂန်နစ္စတန်မှာသမ္မတထရမ့်လုံခြုံပေးခြင်းအတွက်သတင်းတောက်တွေအနေနဲ့ခရီးစဉ်ကိုလျှို့ဝှက်ထားဖို့အစဉ်အလာအရတင်းတင်းကြပ်ကြပ်ညွှန်ကြားခဲ့တာပါ။တာလီဘန်နဲ့ညီညာရေးဆွေးနွေးပွဲတွေကိုပြီးခဲ့တဲ့စက်တင်ဘာမှာသမ္မတထရမ့်ကယူတီအေရပ်ပစ်ခဲ့ပြီးတော့ကမ်ဒေးဗစ်သမ္မတအပန်းဖြေစခန်းမှာတာလီဘန်အာဖဂန်ခေါင်းဆောင်တွေနဲ့လျှို့ဝှက်တွေ့ဆုံဆွေးနွေးဖို့စီစဉ်ထားတာကိုလည်းဖျက်ပြီးတဲ့နောက်မှာအခုလိုအာဖဂန်နစ္စတန်ကိုတွားရောက်တာဖြစ်ပါတယ်
။ဥရောပပါလီမန်ကဥရုယာဒီဆိုင်ရာအရေးပေါ်အခြေအနေကြောက်ရောက်နေပြီဆိုတာကိုမဲခွဲဆုံးဖြတ်ပြီးကြေညာလိုက်ပါတယ်။ကမ္ဘာကြီးပုံနှိပ်မှုကို 1.5 ဒီဂရီဆယ်စီယပ်စ်အောက်မှာကန့်သတ်ထိန်းချုပ်ထားဖို့လေထုရဲကာဗွန်ဒံွေထုတ်လွှတ်မှုကို2050ပြည့်နှစ်အရောက်မှာအနိုင်ဆုံးဖြစ်အောင်ဆောင်ချတယ်လို့လေထုထဲမှာရှိနေပြီးသားကာဗွန်ဓာတ်ရော့ကျရေးလှုပ်ဆောင်ဖို့နဲ့ဥရုယာဒီပြောင်းလဲရေးဆိုင်ရာအဖွဲ့ဝင်နိုင်ငံတွေရဲ့ဂျိုးပန်လှုပ်ဆောင်ချက်တွေကိုရံမုံငွေထောက်ပံ့ဖို့ပါလီမန်ဆုံးဖြတ်ချက်ထဲမှာပါပါတယ်။ဥရောပသမဂ္ဂ EU ရဲ့အုပ်ချုပ်ရေးပိုင်းဖြစ်တဲ့ဥရောပကော်မရှင်ကရည်ရွယ်လှုပ်ဆောင်ဖို့နဲ့ဥရုယာဒီပြောင်းလဲမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပို့ပြီးလှုပ်ဆောင်လာအောင်ဖိအားတိုးပေးဖို့ဒီဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ဥရောပပါလီမန်ခြေဆက်ရာပြင်သစ်နိုင်ငံစထရဘိုးမြို့မှာထောက်ခံမဲ့429မဲကန့်ကွက်မဲ့225မဲနဲ့ဒီဆုံးဖြတ်ချက်ကိုဂျာဇာဘီနေကတည်ပြုလိုက်တာပါ။ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့အစိမ်းရောင်ဥရုယာဒီရံမုံငွေလို့ဆိုရမယ်Green Climate Fund တွေသူတို့ရဲ့ထက်ဝင်ငွေကိုနှစ်ဆတိုးတင်တယ်လို့ဥရောပပါလီမန်ဆုံးဖြတ်ချက်မှာပါပါတယ်။ဒီရံမုံငွေဟာဥရုယာဒီပြောင်းလဲမှုတက်ဖြတ်ရေးကုလသမဂ္ဂအစီအစဉ်ရဲ့တစိတ်တပိုင်းဖြစ်ပါတယ်
။အောက်တိုဘာလတုန်းကဂျာမနီနိုင်ငံဟာလီမြို့မှာတိုက်ခိုက်ခံခဲ့ရတဲ့ဖြစ်ရပ်ပေါ်မှာအစိုးရအနေနဲ့ဂျူးမုံတီးရေးကိုအခြေခံတဲ့ရာဇဝတ်မှုတွေကိုကင်တွယ်တဲ့ဥပဒေတွေပို့ပြီးခိုင်မာအကောက်အောင်လုပ်ဖို့ဂျာမနီတရားရေးဝန်ကြီးခရစ်စတင်းလမ်ဘရက်ချ်ကတောင်းဆိုလိုက်ပါတယ်။ ဂျာမနီမှာလူမျိုးရေးခွဲခြားမှုနဲ့ဂျူးမုန်တီးဝါဒတွေကလက်တလောမှာအထိမခံနိုင်တဲ့ကိစ္စတွေဖြစ်ပြီးတော့ဂျူးတွေအတွက်တိတိကျကျဥပဒေပြဋ္ဌာန်းပေးထားတာမရှိပါဘူး။အမုန်းတရားကိုအခြေခံပြီးတော့ပေါ်ပေါက်လာတဲ့ဒီရာဇဝတ်မှုတွေဟာလူမှုအတိုင်းဝိုင်းမှာတိခံစိတ်နှဲပါလာတာကြောင့်ဖြစ်တယ်လို့ဥရောပဆိုင်ရာလူမျိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကပြောပါတယ်။အခုလိုဥပဒေပြဋ္ဌာန်းဖို့အဆိုပြုချက်ကလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုရယူရမှာဖြစ်ပါတယ်။အော်တိုဘာလအတွင်းကဂျာမနီနိုင်ငံဟာလီမြို့မှာတိုက်ခိုက်ခံရမှုကြောင့်အခုလိုဂျူးတွေကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေကိုတိတိကျကျပြဋ္ဌာန်းဖို့အစိုးရကိုတောင်းဆိုလာတာဖြစ်ပါတယ်။ဟာလီမြို့တိုက်ခိုက်မှုမှာပြစ်မှုကျူးလွန်တဲ့တနတ်သမားကသူဟာလက်ရာဇွန်ဂျူးမုန်တီးရေးဝါဒီတွေရဲ့လှမ်းမိုးမှုကြောင့်အခုလိုတိုက်ခိုက်ခဲ့တာလို့ဝန်ခံခဲ့ပါတယ်။
New Year American Tan Manet Phat Myanmar Bahasa Season 2 ko Manet 6 Nai ka ni 9 Nai thi Line to Beta 32 kHz 9335 Line to Beta 40 kHz 0483 Line to Beta 48 kHz 6753 Dutiya Nai Yuwat ma Line Lat Meter 190 kHz 1505 ro ka ni bi lo thot lwin pi ni ba de
Yi Yi ka ni Taw Ja Manet Phat Thadun ni ko Dai Sa Lay Pyo Pya ni ba de ဟောင်ကောင်လူခွေရည်နဲ့ပတ်သက်ပြီးထောက်ခံမှုရည်ရွယ်တဲ့ဥပဒေမူကြမ်းနှစ်ခုကိုသမ္မတဒေါ်နယ်ထရမ်ကကြာသပတေးနေ့ကလက်မှတ်ရေးထိုးပြီးဥပဒေတွေအဖြစ်အတည်ပြုပြဋ္ဌာန်းလိုက်တဲ့ပေါ်တရုတ်နိုင်ငံကဒေါသတကြီးတုံ့ပြန်ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်တမန်ကြီးကိုဆင့်ခေါ်ပြီးကန့်ကွက်ကြောင်းပြောဆိုသလိုဒီလိုရဟာတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေမယ်လို့သတိပေးပါတယ်။ဒါပေမဲ့6လကြာဆန္ဒပြပွဲတွေလှုပ်လာကြတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကတော့ဟောင်ကောင်မျိုးလေကောင်ကအများပြည်သူရင်မြင်တစ်ခုမှကြာသပတေးနေ့ညကကျေးဇူးတော်နေ့ Thanksgiving Day အထိတ်အမှတ်ဆွေးကြပြီးဒီဥပဒေတွေကိုပြဋ္ဌာန်းတဲ့အတွက်အမေရိကန်ကိုကျေးဇူးတင်ကြောင်းနဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေဆက်လုပ်သွားမယ်ကြောင်းအခိုင်အမာပြောကြပါတယ်။ဥပဒေမူကြမ်းတွေကိုသမ္မတထရမ်ကလက်မှတ်ထိုးမယ်ဆိုတာရောဒီဥပဒေကအခုလိုတုံ့ပြန်တာရောဟာညှော်လင့်မထားတဲ့ကိစ္စတွေမဟုတ်ပေမဲ့နိုင်ငံခြားကုန်သွယ်ရေးဆိုင်ရာဆက်ဆက်ဆွေးနွေးပွဲတွေလုပ်နေချိန်မှာဖြစ်လာတာမျိုးဒါကိုထိခိုက်လာနိုင်ခြင်းရှိပါတယ်။သမ္မတထရမ်ကဒီဥပဒေတွေကိုပြဋ္ဌာန်းလိုက်တာကြောင့်ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေအပေါ်ဘယ်လိုသက်ရောက်နိုင်မလဲဆိုတဲ့မေးခွန်းကိုဒီဥနိုင်ငံခြားဌာနပြောခွင့်ရဂန်ရှောင်းကအရေးကြီးတဲ့ကဏ္ဍတွေမှာပူပေါင်းဆောင်ရွက်ရေးအပေါ်ထိခိုက်လာွယ်ရှိတယ်လို့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်
။ပါကစ္စတန်နိုင်ငံလက်ရှိစစ်ဦးစီးချုပ်ခါမာဂျာဗတ်ဘဂျွာရဲ့ရာဒူးသက်တမ်းကို3နှစ်ထိထပ်ပြီးတော့တိုးဖို့အစိုးရရဲ့အဆိုပြုချက်ကိုပါကစ္စတန်တရားရုံးချုပ်ကဆန့်ကျင်ပြီးတော့6လအထိပဲတိုးဖို့ကန့်သတ်လိုက်ပါတယ်။ဒီကာလအတွင်းမှာအစိုးရအနေနဲ့ဒီရာဒူးအတွက်သက်တမ်းတိုးခွင့်ရှိမရှိနဲ့ရာဒူးသက်တမ်းဘယ်လောက်ရှိရမယ်ဆိုတာတွေကိုဥပဒေပိုင်းအရာပြင်ဆင်ဖို့တရားရုံးချုပ်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရစစ်ဦးစီးချုပ်ရာဒူးကိုတိုးပေးနိုင်သလားအငိမ့်စားကာလကိုကန့်သတ်နိုင်သလားဆိုင်းငံ့နိုင်သလားတိတိကျကျပြဋ္ဌာန်းချက်တွေမတွေ့ရဘူးလို့တရားရုံးကထုတ်ပြန်တဲ့အမိန့်စာမှာဖော်ပြထားပါတယ်။ဥပဒေအသေးတရက်ပြဋ္ဌာန်းပြီးရင်တော့စစ်ဦးစီးချုပ်ဘတ်ဂျွာရဲ့ရာဒူးသက်တမ်းနဲ့ဆောင်ရွက်ရမယ့်လုပ်ငန်းတာဝန်တွေနဲ့ပတ်သက်ပြီးတော့အဆုံးဖြတ်ပေးနိုင်မယ်လို့လည်းတရားရုံးချုပ်ကပြောပါတယ်။လက်ရှိစစ်ဦးစီးချုပ်ဘတ်ဂျွာရဲ့ရာဒူးသက်တမ်းကို6လသာတိုးဖို့တရားရုံးကအင်္ဂါနေ့ကဆုံးဖြတ်ခဲ့တာပါ။နှစ်ပေါင်းများစွာအုပ်ချုပ်လာတဲ့စစ်တပ်ကိုပြည်တွင်းနိုင်ငံရေးမှအင်အားအကောင်ဆုံးလို့လက်ခံထားတဲ့ပါကစ္စတန်ပြည်သူတွေကတော့တရားရုံးဆုံးဖြတ်ချက်အပေါ်မှာအံ့အားသင့်ခဲ့ကြပါတယ်
။အကြိမ်30မြောက်ရွှေတော်ရှာအကစားပြိုင်ပွဲ SEA Games အမျိုးသား U22 ဘောလုံးပွဲဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာဘောလုံးသင်းဟာဒီကနေ့ Timor Leste အသင်းနဲ့ရှင်ပြိုင်ရပါမယ်။အင်ရှင်ဖိလစ်ပိုင်အသင်း၊မလေးရှား၊ကမ်ဘောဒီးယား၊ Timor Leste အသင်းတွေနဲ့အုပ်စု A မှာကြာနေတဲ့မြန်မာသင်းဟာလက်ရှိချိန်ထိဆိုရင်နှပွဲကစားတပွဲနိုင်တပွဲတည်းရမှတ်၄မှတ်နဲ့အုပ်စုဒုတိယနေရာမှာရှိနေပါတယ်။ဒီမိုအသင်းကတော့တပွဲကစားတပွဲရှုံးရမှတ်မရှိသေးပါဘူး။ကမ္ဘောဒီးယားအသင်းကမြန်မာအသင်းနဲ့ပွဲတူအမှတ်တူရာဂိုးအတာနဲ့အုပ်စုပထမနေရာမှာရှိနေပါတယ်။ဒီပွဲကိုနိုင်ရမယ်ဆိုရင်တော့မြန်မာအသင်းအနေနဲ့ဒုတိယအဆင့်ကိုတက်ဖို့အတော်လေးအလားအလာကောင်းသွားပြီလို့ဆိုရမှာပါ။မြန်မာအသင်းဟာအဖွင့်ပွဲအဖြစ်မလေးရှားအသင်းနဲ့ကန်တာမှာတစ်ဖက်တကူစီနဲ့တည်ရကြပြီးအင်ရှင်ဖိလစ်ပိုင်အသင်းနဲ့ဒုတိယပွဲကန်တာမှာတော့နှစ်ကိုးတကူနဲ့နိုင်ရပါတယ်။1989ခုနှစ်ကစတင်တဲ့ SEA Games ဘောလုံးပြိုင်ပွဲသမိုင်းတစ်လျှောက်နှစ်40ကျော်အတွင်းမြန်မာအသင်းဟာဘောလုံးပွဲ3ချိန်တက်ဖို့ပြီးတစ်ချိန်မှဘူမဆွဲဘူးသေးပါဘူး1993ခုနှစ်ကဘောလုံးပွဲမှာထိုင်းအသင်းကို4ဂိုး3ဂိုး2009ခုနှစ်ကဘောလုံးပွဲမှာထိုင်းအသင်းကို2ဂိုးပြတ်2015ခုနှစ်ကဘောလုံးပွဲမှာလည်းထိုင်းအသင်းကိုပဲ3ဂိုးပြတ်နဲ့အတီးတီးရှုံးပြီးတော့ရွှေစိမ့်နဲ့လွဲချော်ခဲ့ပါတယ် SEA Games သမိုင်းမှာအောင်မြင်ဆုံးဖြစ်တဲ့ထိုင်းအသင်းကတော့ဒီနှစ်ပွဲမှာအဖွင့်ပွဲမှာကိုပဲအင်ဒိုနီးရှားအသင်းကို2ဂိုးပြတ်နဲ့ရှုံးပြီးတဲ့နောက်ဒီကနေ့ဒုတိယပွဲအဖြစ်ဘရူနိုင်းအသင်းနဲ့ကန်တာမှာတော့9ဂိုးပြတ်နဲ့အနိုင်ရသွားပါတယ်
လောင်နိုင်ငံမြောက်ပိုင်းမဲကောင်မြစ်ချောင်းအောက်ဖက်ပိုင်းမှာ2020နှစ်စံပိုင်းကျရင်ဗီယက်နမ်အစိုးရပိုင်ပက်ထရိုဗီယက်နမ်မျက်စစ်ကုမ္ပဏီက1460မီဂါဝတ်ထုတ်လုပ်ပေးနိုင်တဲ့ဒေါ်လာ3သန်းတန်လမ်ပရဘန်ရေအားလျှပ်စစ်စီမံကိန်းအတွက်စေတီဆောက်ဖို့ရထားပါတယ်ဒီစီမံကိန်းကြောင့်ကျေးရွာ23ရွာအလုံးဒါမှမဟုတ်တစ်စိတ်တစ်ပိုင်းရေမြူသွားနိုင်ပြီးတော့လူ1000လောက်ကိုအကျိုးသက်ရောက်မှာဖြစ်တဲ့အတွက်ဒေသခံတွေကိုစပြီးတော့ပြောင်းရွှေ့ကြဖို့ပြောထားပြီးလို့သိရပါတယ်အစိုးရနဲ့လျှက်စစ်ကုမ္ပဏီတာဝန်ရှိသူတွေကရော့ကြီးအပြည့်အဝပြန်ပေးမယ်လို့ကြေညာပေးထားပေမဲ့ယုံကြည်လောက်စရာတိတ်မရှိဘူးလို့ဒါအပြင်ဘလို့အထောက်ပံ့မျိုးကမှလည်းအရင်ကမရခဲ့ဘူးလို့လယ်သမားတူကပြောပါတယ်ကန်းချီတဝိုက်မှာတော့နောက်နှစ်ဆန်းတိဆောက်မဲ့ရေအားလျှက်စစ်စီမံကိန်းအတွက်မြေဆန်းနာတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်
အဲလ်ဗီနီးယားနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအပြင်းထန်ဆုံးလှုပ်ခဲ့တဲ့ငလျင်ကြောင့်သေဆုံးသူဦးရေအနည်းဆုံး42ဦးရှိတော့ပါပြီငလျင်နဲ့ဆုံးဆုံးခံခဲ့ရတဲ့သူမန်လေးမျိုးမှာပြိုကျခဲ့တဲ့လူနေအဆောက်အဦတွေဟိုတယ်ရီအောက်မှာရှိနေနိုင်သူတွေကိုကယ်ဆယ်ဖို့ကယ်ဆယ်ရေးလုပ်သားတွေမနာမနေရှာဖွေနေကြပါတယ်။6ရက်သမားလေးပြင်းရတဲ့လှုပ်ခတ်တဲ့ငလျင်ကြောင့်အဆောက်အဦတွေပြိုကျပျက်စီးပြီးလူအများပြားအောက်မှာပြိပြီးတော့သေဆုံးတာပါ။ဂျာတာပရီနေနေ့လယ်ပိုင်းလောက်မှာလည်းပြင်းရ9ရှိတဲ့နောက်ထပ်ငလျင်တစ်ခုသူမန်လေးမျိုးနားမှာလှုပ်ခတ်ခဲ့တယ်လို့သိရပါတယ်။ဒုတိယအကြီးဆုံးမျိုးဖြစ်တဲ့ဒိုဟတ်မျိုးမှာလည်းငလျင်တန်ခံရပါတယ်။အယ်ဘေးနီးယားဝန်ကြီးချုပ်အဒီရမာကအရေးပေါ်လွှတ်တော်စီဝေခေါ်ထားပါတယ်။မနေ့ကြာသပတေးနေ့ကအယ်ဘေးနီးယားနိုင်ငံ108ကျင်းမြောက်လွတ်လပ်ရေးနေ့ပါလွတ်လပ်ရေးနေ့ကိုငလျင်နယ်ခံရသူတွေကိုကူညီကယ်ဆယ်ကြဖို့အတွက်အသုံးချကြဖို့အယ်ဘေးနီးယားသမ္မတအီလီယာမီတာကတိုက်တွန်းပြောကြားပါတယ်အယ်ဘေးနီးယားနိုင်ငံအခုလိုကြုံတွေ့အခက်ကြုံနေရတဲ့အချိန်မှာအယ်ဘေးနီးယားနဲ့အတူရက်တီချောင်းနဲ့အီတလီဂရီနဲ့ရူမေးနီးယားနိုင်ငံတို့ကနေကယ်ဆယ်ရေးဖွဲ့တွေဆွေးနွေးဖို့လှုံ့ဆော်နေကြောင်း EU ကထွက်တာမှာရေးပါတယ်ခင်ဗျာ
တားကြနေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှတ်မြသစင်အောင်လို့ပြောပြပေးသွားကြတာပါရှင်အခုမနေ့ခင်သတင်းလာတွေထဲမှာတော့ဒီမွန်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်နေတဲ့အခြေအနေကိုပြောပြပေးမှာပါထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာဗုဒ္ဓဟူးနေ့တုန်းက NCA အပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့မွန်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်တို့ဖြစ်ခဲ့တဲ့တိုက်ပွဲဟာအပြစ်ရက်လက်မှတ်ထိုးထားတဲ့ NCA စာချုပ်ကိုချိုးဖောက်တာဖြစ်တဲ့အကြောင်းအပြန်အလှန်ဆွတ်ဆွဲနေကြပါတယ်။စစ်ရေးပြဿနာကိုမကြီးထွားလာခင်မှာငြိမ့်ငြိမ့်ချမ်းချမ်းဖြေရှင်းလိုတယ်လို့မွန်ပြည်သက်ပါတီဘက်ကလည်းပြောပါတယ်။အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါဖျားသုံးစုမြို့နယ်တွင်တမတော်နဲ့မွန်ပြည်တပ်ပါတီကြားဖြစ်ပွားတဲ့စစ်ရေးပြဿနာတွေမကြီးသွားမီဖြေရှင်းမှုလိုတယ်လို့မွန်ပြည်တပ်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန္တာကပြောပါတယ
်။ဒါမပြောနေပဲနဲ့ပေါ့ဗျာနော်။ဟောအောက်ဒီမှာတင်ပြအောင်ဦးကြီးနိုင်ဖို့မရှိခဲ့လို့ပေါ့လေဒါလို့ဖြစ်သွားတဲ့အပေါ်မှာကျွန်တော်တို့လက်စိတ်မကောင်းဘူးဗျာ။ဒီလည်းပြန်ရဖို့နဲ့ကြီးသွားဖို့ပေါ့လေကျွန်တော်တို့နီးလန်းချဖို့လိုတယ်။မဟုတ်ရင်ကျေပြတ်သွားရင်နောက်ပိုင်းဖြေရှင်းဖို့အများကြီးဆက်သွားနိုင်တယ်။ကျွန်တော်တို့ရဲ့ဒီနေကြီးခရီးစဉ်မှာဒီနေ့ကတော့ဒါနေကြီးဦးစားပေးဖို့လိုတယ်လို့ကျွန်တော်မြင်နေကြ
။ဒီစည်ရေးပြဿနာကိုဖြေရှင်းဖို့အတွက်မွန်ပြည်တဲ့ခေါင်းဆောင်တွေကြားမှာတရားပိုင်တွင်တွေ့ဆုံညှိနှိုင်းပြီးလှုပ်ဆောင်သွားမယ်လို့နိုင်ဟန်တာကဆိုပါတယ်။နိုဝင်ဘာ28ရက်နေ့မှာထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြည်တဲ့ပါတီတပ်တည်တဲ့ဂျပန်ရေးတွင်ကိုမြန်မာစစ်တပ်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။နိုဝင်ဘာ28ရက်နေ့မှာဒီပခဖြစ်စဉ်နဲ့ပတ်သက်လို့အရှိတောင်ပိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးမောင်မောင်လက်ကအခုလိုပြောပါရယ
်ကျွန်တော်တို့နေကြားပြဿနာတွေဖြစ်တဲ့နေရာတွေကိုတွားကြည့်တဲ့အချိန်မှာနေကြားကော်မတီအဖွဲ့တွေပေါ့မွန်ပြည်တပ်ပါတီကဆက်ဆံရေးနိုင်ပကော့ထော်လဲအတူတူပါရဲသားနဲ့ကိုသူတို့ဘာလို့ပြစ်လဲဆိုတော့ပြစ်တယ်ပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကနေမီရှင်းတယ်အချီချိုးပေါက်တာပေါ့ပြစ်သွားတာဂျပန်ရေးတွေဟိုဂျပန်ရေးတွေမှာကျွန်တော်နေမီရှင်းနေတာတော့ရှိတယ်
မြန်မာစစ်တပ်နဲ့မွန်ပြည်တပ်ပါတီတို့ကြားဖြစ်ပွားတဲ့စစ်ရေးပြဿနာတွေကိုတွေ့ဆုံဖြေရှင်းဖို့အခြေအနေကိုမသိရှိသေးဘူးလို့လည်းသူကဆိုပါတယ်။မွန်ပြည်တပ်ပါတီစုစည်းချုပ်ဗိုလ်ချုပ်လီကောင်းကတော့ခွင့်ပြုချက်မရပဲမွန်ပြည်တပ်တပ်တည်စခန်းကိုအသိဝင်ရောက်လာတဲ့အတွက်ပြစ်ကမှုဖြစ်ပွားတာဖြစ်ကြောင်းမွန်ဘာဒါနဲ့အခုလိုပြောပါတယ်
။ဟမ်ဒီဒေလတိုင်းလူကစိတ် NCA ရဲ့ plate နော်ဒီဟနိုင်တော့ဖတ်တော့ဘူးနော်ဘာငင်ကြပါသဘောကိုသမတတိဘောရသူစက်အင်ဒီလဟပါက
သူပြောတာကတော့တကယ်တမ်းပြောရရင် NCA စာချုပ်တိုင်းဆိုရင်သူတို့မှားတယ်ဒါကျွန်တော်တို့တတ်တည်နေရဖြစ်တယ်2012ခုနှစ်တုန်းကပြည်ရတုံးကလည်းကျွန်တော်တို့တတ်တည်ပဲ NCA စာချုပ်လည်းထိုးထားတာပဲကျွန်တော်တို့ရတတ်တည်နေရကျွန်တော်တို့ခွေပေးမှခွေရမှလာပါအခုကတော့ခွေမရပဲတန့်ရပြပြီးတော့အသိဝင်လာတယ်အသိဝင်လာတော့တနတ်တိုင်မြည်သွားတာပေါ့ကျွန်တော်တို့တပ်ဖွဲ့ကိုစားစီးဖို့မမီတော့ဘူးဘ ਹੁ နဲ့ဆက်သွယ်ရဖို့တားလို့မမီတော့ဘူးကျွန်တော်တို့ဘက်ကလွန်တာမဟုတ်ဘူးသူတို့ဘက်အချိန်မဆောက်ဘူးဘာလို့ယဉ်လို့နေရသလဲညှိနှိုင်းပြီးလာလို့ရတာပဲမပေးလာလို့မှမဟုတ်တာဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါမနေ့ကမနေ့ပိုင်းမှာမနေ့ပိုင်းလောက်ပြစ်ခတ်မှုဖြစ်ပေါ်ခဲ့ပြီးန Nile Bama, Myanmar Sitane, Kayen, Neja Salta, PGF, Pubang, Lungine, Japan Udin, Montas Kangu, Taka Kayama, Mona Bama, Mumbiri Party, Piatos, Mune, Yone, Takwe Yungo, Saint Babi, Akuta, and Tasue Tavare, Tipi Kamuma, Myanmar Sita Pega, Tika Jaso Muri, Shikedalu, Sekabian Pisangu, Yatarule, Tika Tanya, Yashikedalu, Tirakaniga, Piovare. Myanmar Sita Pegaro, Satin Picate, Mumbiri Tapo Winigu, Ubri Changya, Mupu Tarelu, Ashiton, Sita Najo, Tamaro Pyokuya, Pumuji Mamon Laga, Sapiovare.
Ubri Changya, the Roa Sendomo, who yet got Mupo, Ubri, didn't do the Asumo, Ubri never bought.
Lashi Piatos Union went Trema, Myanmar Sita Net, PGF, Kayen Neja Saltatu, Lunjo Yi Tinja Tatalu, Tining Afet Chamaro, Tain Sita Gane, Lunjo Yi Tinja Tavare. Mobile party tapone, Yamasita do, Pika Taka Mupisin, Tayendo, Japan Yuine, Jando Chiwaga, Chiwada, Tonya Joa, Taipa Chamashida, Pony Jang Lima, Sipi, Taishang Niavare, D. Sipi Shangu, Tai Anna Bindri, Sangalapudi, Tirakanri, Tangaro Rigani, Kuni Sasha Mupi, Sound Tavare, Mobile party, Natalzi Kunema, Yamasuyane, and Zibia Sacho Lema Yu Tabi Napai, Yamasita Net, Paramaso, Taipue, Chipuarale, Chipare, Kamia. နိုင်ကိုင်ပြောပြသွားတာပါရှင်အခုနေတိုးခေါ်မြောက်အတ္လန်တိတ်စစ်စာချုပ်အဖွဲ့တည်ထောင်တဲ့နှစ်ခုနှစ်ဆယ်ပြည့်ခန္ဓာကိုအင်္ဂါနေ့ကျရင်လန်ဒန်မြို့မှာနှစ်ရက်ကြာကျင်းပဖို့အတွက်နေတိုးခေါင်းဆောင်တွေပြင်ဆင်နေကြပါတယ်ဒီထိပ်သည့်အစည်းအဝေးပွဲကျင်းပမယ့်အချိန်ဟာဆီးရီးယားဖြစ်နေဆီးရီးယားမှာဖြစ်နေတဲ့စစ်ပွဲနဲ့ရုရှားရဲ့ချိန်ချမှုတွေရှိနေတဲ့အချိန်လည်းဖြစ်ပါတယ
ောက်ပိုင်းမှာပြီးခဲ့တဲ့လကထိတ်တရင်ဆိုင်ခဲ့ကြတဲ့ကိစ္စဟာနေတိုးအဖွဲ့အတွင်းမှာရိုက်ခတ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး Royal United Services Institute က Jonathan Eel ကအခုလိုသုံးသပ်ပါတယ
်။ The position of Turkey in the North Atlantic Alliance is a very difficult one.
မြောက်အတ္တလန္တိတ်မှာမိတ်ဖွဲ့တွေမှာတူရကီရဲ့အနေထားဟာအတော်လေးခက်ခဲပါတယ်။တူရကီဟာအမေရိကန်ပြည်ထောင်စုအပါအဝင်ဂျမ်မဟာမိတ်နိုင်ငံအများစုရဲ့သဘောထားနဲ့ဆန့်ကျင်ပြီးတော့အရှိလေပိုင်းစစ်စင်ရေးတွေမှာပါဝင်ဖို့ဆုံးဖြတ်ခဲ့တာပါ။ထို့အတူပဲတူရကီဟာရုရှားစီကစစ်လက်နက်ပစ္စည်းတွေဝယ်ယူဖို့လည်းဆုံးဖြတ်ခဲ့ပါတယ
်။ NATO အဖွဲ့ဝင်တွေကတော့တူရကီကိုသူတို့ရဲ့မဟာမိတ်အဖွဲ့ရဲ့အပြင်မှာထားတာတဲ့အဖွဲ့အတွင်းမှာထားတာကပိုပြီးတော့တင်တော်တယ်လို့ယူဆကြပါတယ်။တချိန်ကအမေရိကန်တပ်ဖွဲ့တွေအနေနဲ့ငြိမ်းချမ်းအောင်ထိမ့်သိမ်းထားခဲ့တဲ့ Syria မြောက်ပိုင်းမှာအခုခါမှာတော့ရုရှားတပ်ဖွဲ့တွေကကင်းလည်နေကြပါတယ်။အမေရိကန်တပ်ဖွဲ့တွေအဲ့ဒီဒေသကဆုတ်ခွာလာတာဟာ NATO အဖွဲ့အတွက်အမေရိကန်ရဲ့တာဝန်ယူမှုအပေါ်စိုးရိမ်စရာတွေပိုးပြီးတော့ကြီးထွားလာခဲ့ပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဆိုရင် NATO မဟာမိတ်အဖွဲ့ဟာအုံနောက်သေးနေပြီလို့ပြောလိုက်ပြီးတော့ဥရောပအနေနဲ့သူတို့ဘာသာသူတို့လုံခြုံရေးရန်တရားတခုကိုပိုင်ဖန်တီးကြဖို့တိုက်တွန်းပါတယ်။ဒီတိုက်တွန်းမှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောကြားချက်တွေလည်းထွက်ပေါ်လာခဲ့ပါတယ်။NATO အဖွဲ့အတွင်းရေမှူး James Dorton Bike ကအခုလိုပြောပါတယ
် European unity cannot replace transatlantic unity. We need both. And we have to also
to လည်းလေးသမူရတပတ်ချက်လူလုံရေးကိစ္စကိုဥရောပညီညွတ်ရေးနဲ့အစားထိုးလို့မရနိုင်ပါဘူး။နှစ်ဖက်စလုံးပါဖို့လိုအပ်ပါတယ်။အထူးသဖြင့်ဥရောပသမဂ္ဂကနေပြည်တွင်ခွဲထွက်သွားပြီးတဲ့နောက်ပိုင်းမှာဥရောပသမဂ္ဂကြီးတဲ့ဥရောပလူလုံရေးကိုမထိန်သိမ့်နိုင်တော့ဘူးဆိုတာကိုလည်းကျွန်တော်တို့နားလည်ဖို့လိုအပ်ပါတယ်။
ဥရောပကတော့ရုရှားဟာသူတို့ရဲ့အကြီးမားဆုံးခြေချောက်မှုဖြစ်တယ်လို့ယူဆထားပါတယ်။ဥရောပလုံခြုံရေးနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့တာဝန်ယူမှုအပေါ်စိုးရိမ်စရာရှိတယ်ဆိုတာဟာမြေပြင်အနေအထားကိုကြည့်ပြီးပြောလို့မရဘူးလို့ Jonathan Eel ကပြောပါတယ်
။ The reality is that the Pentagon spending in Europe is increasing. The number of US troops is
increasing. အမေရိကန်ပြည်အောင်စုဟာသူ့ရဲ့တပ်ဖွဲ့ဝင်များပြားကိုဥရောပမှာပုံမချထားနိုင်ဖို့အတွက်ပိုးပြီးအကုန်ကြခံနေတာပါ
။ဒါပေမဲ့အမေရိကန်တပ်တွေဥရောပမှာချထားတဲ့ကိစ္စကိုရုရှားဘက်ကရှုမြင်ပုံကတော့အဲ့ဒီလိုမဟုတ်ပါဘူး။အန်ဒရေးကော်တူနော့ဖ်ဟာရုရှားနိုင်ငံတကာဆက်ဆံရေးကောင်စီရဲ့ညွှန်ကြားရေးမှူးတစ်ယောက်ပါ
။ Some of these European nations are trying to get American boots on the ground. Despite
ရှေ့ဥရောပနိုင်ငံတချို့ဟာနေတိုးစာချုပ်ရဲ့ပုံမှန်၅ကသူတို့ရဲ့လူညုံရေးကိုအကာအကွယ်ပေးထားပေမဲ့အမေရိကန်တပ်ဖွဲ့တွေသူတို့နိုင်ငံမှာအခြေစိုက်ရေးကိုပဲပုံမလိုလားနေကြတာပါ။ဒါကိုကြည့်ရင်အရှေ့ဥရောပနိုင်ငံတချို့ဟာနေတိုးထက်အမေရိကန်ပြည်ထောင်စုကိုပဲပိုပြီးအကူအထားပြုနေကြတယ်ဆိုတာတွေ့ရပါတယ်
။ အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့နေတိုးဖွဲ့ဝင်နိုင်ငံတွေအနေနဲ့ကုန်ကျစရိတ်ထပ်မံထည့်ဝင်ကြဖို့ထပ်ခါတလဲလဲတောင်းဆိုနေပါတယ်။ဂျာမနီနိုင်ငံကတော့2030ပြည့်လွန်နှစ်တွေရောက်လာမှသူတို့နိုင်ငံရဲ့ GDP နှစ်ရာခိုင်နှုန်းသတ်မှတ်ချက်ကိုနေတိုးဖွဲ့ရဲ့ကုန်ကျစရိတ်အဖြစ်ထည့်ဝင်မယ်လို့ဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ်။အခုပြုလုပ်မဲ့လန်ဒန်ထိပ်သီးစည်းဝေးပွဲမှာတော့ပိုးပြီးတော့ပွင့်ပွင့်လင်းလင်းညှိနှိုင်းကြလိမ့်မယ်လို့ယူဆရပါတယ်။အဖွဲ့ရင်းတင်မာမှုရှိတယ်ဆိုတာလည်းအစမ်းမဟုတ်ပါဘူးလို့ဂျိုနသန်အေးယားကပြောပါတယ်။ဘာပဲပြောပြောနေတိုးစစ်စာချုပ်အဖွဲ့290ပြည့်ချိန်မှာခေါင်းဆောင်တွေစုဝေးပြီးတော့ကျင်းပရမယ့်အချိန်ဖြစ်တယ်လို့ဆိုရမှာဖြစ်ပါတယ်ရှင်။ပြည်ဝရဲ့တောက်ချာနေမြတ်ခင်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်မှာ AIDS ရောဂါကိုပထမဆုံးစသတိခဲ့တဲ့အချိန်ကဆိုရင်အဲ့ဒါဟာတည်တံ့ကျသလိုအခြေအနေကိုရောက်သွားတာပါပဲ။အခုချိန်ထိဒီ AIDS ရောဂါပပျောက်မသွားသေးပေမဲ့ကုသလို့ရတဲ့အဆင့်ကိုတော့ရောက်လာနေပါပြီ။ AIDS ရောဂါကာကွယ်ကုသရေးမှာတိုးတက်မှုတွေရထားပေမဲ့လည်းကပ်ရောဂါဆိုတစ်ခုဖြစ်ဆက်ရှိနေတယ်ဆိုတာလူတွေသဘောပေါက်နားလည်စေဖို့ဒီနှစ်ဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့ဖြစ်သတ်မှတ်ထားပါတယ်။ Caribbean ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
AIDS ရောဂါဆိုးကိုသတိပြုကြပါစမ်းသပ်စစ်ဆေးကြပါကာကွယ်တားဆီးကြပါဆိုတဲ့အသိပေးချက်တွေနဲ့အတူကမ္ဘာ AIDS ရောဂါတက်ဖြစ်ရေးနေ့ကိုကမ္ဘာတဝန်းမှာနှစ်ဆင်အထိမ့်မှတ်ပြုကြပါတယ်ဒီရောဂါကိုကာကွယ်တားဆီးဖို့အလွယ်ကူဆုံးနည်းကတော့လိင်ဆက်ဆန်တဲ့အခါအမြဲတမ်းကွန်ဒွန်းသုံးတာပါပဲလို့ကျွမ်းကျင်သူတွေကပြောပါတယ်ဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ AIDS ရောဂါတက်ဖြစ်ရေးနေ့ဖြစ်ကျန်းမာရေးဝန်ကြီးတွေပထမဆုံးသတ်မှတ်ခဲ့ချိန်တုန်းက AIDS ရောဂါဖြစ်စေတဲ့ HIV ရောဂါပိုးဟာတခြားယောဂပိုးတွေနဲ့မတူဘဲကဘာတဝန်းပြန့်နှံ့နိုင်တယ်ဆိုတာနားလည်ခဲ့ကြပါတယ်။ Paul Kawada ဟာအစောပိုင်းကာလကလေးက AIDS ယောဂဆန်ရတက်ကြွလှူရှားသူတူဖြစ်ပါတယ်
။ And I was there in the early days. I was there when we both had to fight back.
အစောပိုင်းကာလကြီးကလေးကကျွန်တော်ပါခဲ့ပါတယ်။ဒီယောဂကိုတိုက်ဖျက်ဖို့လှုပ်ဆောင်ခဲ့တယ်လို့ကျွန်တော်တို့ချစ်ရသူအများပြားရဲ့နားရေးကိုလည်းလှုပ်ပေးခဲ့ရပါတယ်
။ Dr. Anthony Fauci လည်းဒီယောဂတိုက်ဖျက်ရေးအစောပိုင်းကလေးကလှုပ်လာသူပါ HIV ယောဂပိုးကိုကုသနိုင်ဖို့သူစူးစမ်းခဲ့ပါတယ်။ကုသရေးကဘယ်လောက်ထိရောက်လာသလဲဆိုရင်ယောဂပိုးရှိသူတူဦးဟာတနေ့ကိုဆေးတလုံးတောက်ယုံနဲ့တခြားဘယ်သူစီကိုမှယောဂပိုးကူးစက်ဖို့မဖြစ်နိုင်တော့ပါဘူး။ဒါ့အပြင်ယောဂပိုးမရှိသေးသူတွေမကူးစက်အောင်တားဆီးနိုင်တဲ့ Truvada ဆိုတဲ့ဆေးလည်းပေါ်လာပါတယ်။ AIDS ယောဂကိုအဆုံးသတ်ဖို့ကမခက်ပါဘူးလို့ဒေါက်တာ Fauci ကပြောပါတယ်
။ If you did those two things, treatment is prevention for those who are infected.
ယောဂပိုးရှိတဲ့သူတွေအတွက်ကုသရေးကိုကြိုတင်ကာကွယ်ရေးအဖြစ်လှုပ်ဆောင်တာနဲ့ယောဂပိုးကူးစက်နိုင်ခြေရှိသူတွေအတွက်ဆေးတောက်တဲ့နည်းနဲ့ကြိုတင်ကာကွယ်တာဆိုတဲ့နည်းလမ်းတစ်ခုကိုအပြည့်အဝသာအကောင့်ထဲပေါ်နိုင်မယ်ဆိုရင်သီအိုရီအားဖြင့်ဒီကပ်ယောဂကိုအလွယ်လေးအဆုံးသတ်နိုင်မှာပ
ါ HIV ယောဂပိုးကူးစက်တဲ့အရေးအတွက်ဟာဒီဆေးဝါးတွေကြောင့်တိတိတတ်တာကျသွားပါတယ်2004ခုနှစ်ကတည်းကဆိုရင် AIDS ယောဂနဲ့ဆက်ဆက်တဲ့သေဆုံးမှု55ရာခိုင်နှုန်းကျော်ကျသွားပါတယ်ဒါပေမဲ့HIV ယောဂပိုးရှိသူ60ရာခိုင်နှုန်းလောက်ပဲဆေးတောက်ကြပါတယ်။ကာဝတာဟာ AIDS ယောဂတိုက်ဖျက်ရေးကျန်းမာရေးဒဏ်ထုတ်ညီများမှုနဲ့လူမျိုးရေးတရားနာတော်မှုတို့အတွက်လုံခြုံစည်းရုံးနဲ့ NMAC ဆိုတဲ့အဖွဲ့မှလုပ်ကိုင်နေတာပါ။လူတွေခွဲခြားဆက်ဆံခံရတဲ့နေရာတိုင်းမှာ AIDS ယောဂပြန့်ပွားတယ်လို့သူကပြောပါတယ်
။ First of all it impacts predominantly people of color. Number 2 it impacts
ပထမဆုံးအနေနဲ့ဒီယောဂဟာလူမျိုးမဟုတ်သူတွေမှာအဖြစ်များပါတယ်။ဒုတိယအနေနဲ့လိင်လူကြည့်သူတွေအဖြစ်များပါတယ်တတိယကတော့ဆင်းရဲနွမ်းပါသူတွေမှာအဖြစ်များပါတယ
်အမေရိကန်မှာ HIV ရောဂါပိုးရှိသူအများစုဟာဆင်းရဲနွမ်းပါသူတွေပါအမေရိကန်ကမဟုတ်တဲ့ရောဂါပိုးရှိသူအများစုကတော့ဝင်ငွေနှိမ့်တဲ့နိုင်ငံတွေနဲ့အလယ်လတ်ဝင်ငွေအစ်စ်နိုင်ငံတွေကဖြစ်ပါတယ်နေရာတိုင်းကလူငယ်တွေမှာအန်ဒရယ်ရှိနေပါတယ်သူတို့ဟာစံသက်စစ်ဆေးမှုကျန်းမာရေးဆုံးရှုံးမှုနဲ့ဆွေးနွေးအကြံပေးမှုတွေမရတဲ့လောက်ပါပဲဒါကြောင့်လဲဒီရောဂါတိုက်ဖျက်ရေးဆေးဝါးအပြင်တခြားတစ်ခုခုလိုတယ်လို့ဒေါက်တာ Fauci ကပြောပါတယ်
We're not going to eliminate HIV without a vaccine.
ကာကွယ်ဆေးမရှိဘဲနဲ့တော့ HIV ရောဂါပိုးကိုအပြတ်ရှင်းနိုင်မှာမဟုတ်ပါဘူး
။ကာကွယ်ဆေးဖော်ထုတ်ဖို့လုပ်နေတာအားရစရာကောင်းပေမဲ့လက်ရှိမှာအကောင်းဆုံးကတော့လူတွေစမ်းသပ်စစ်ဆေးပြီးရောဂါပိုးရှိသူတွေကုသမှုခံယူဖို့ရောဂါပိုးကူးစက်နိုင်ရည်ရှိသူတွေကို Truvada ဆေးတိုက်ဖို့နဲ့ HIV ရောဂါပိုးကိုနိုင်ငံရေးကိုကျင်းသိက္ခာဒါမှမဟုတ်လူမှုရေးကိစ္စလို့မသတ်မှတ်ပဲရောဂါပိုးတစ်ခုအဖြစ်သတ်မှတ်ဖို့လိုပဲဖြစ်တယ်လို့ဒေါက်တာ Fauci ကပြောပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။အခုတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြတ်မတ်ဤတန်စင်ကကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်။
တိချာစီစစ်စဉ်းစားပြီးမှမြန်မာပြည်တွင်းမှာရင်းနှီးမြှုပ်နှံမှုလုံးပါဆွဲကောင်းစင်တဲ့ Rashmi Khurana ရေးသားထားတဲ့ဆောင်းပါးကို businesstimes.com.sg မှာဖတ်ရပါတယ်။တက်မတော်ကစီးပွားရေးလုပ်ငန်းတွေမှာပါဝင်လာတာကြားပြီးဖြစ်ပြီးတော့ကုမ္ပဏီတွေအနေနဲ့စစ်တပ်နဲ့ဗက်ပေါင်းစုံကနေဆက်ဆက်နေနိုင်မှုတွေကိုစီစစ်ဖို့လိုလိမ့်မယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။FDI ပြည်ပတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကအရက်သားတွေပိုင်ဆိုင်တဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကိုပဲအကျိုးရှိစေပြီးတော့အထူးသဖြင့်မြန်မာနိုင်ငံစီးပွားရေးဥပိုင် Limited MEHL နဲ့မြန်မာစီးပွားရေး Corporation MEC တို့လိုမြန်မာစစ်တပ်နဲ့ဆက်ဆံနေတဲ့မြန်မာစစ်တပ်ပိုင်တဲ့ကုမ္ပဏီတွေအားလုံးကိုတော့အကျိုးအမြတ်မရစေဖို့အတွက်ကုလသမဂ္ဂ UN နဲ့ American တို့ကဆောင်ရွက်ဖို့မကြသေးခင်တုန်းကပဲဆုံးဖြတ်ထားတယ်လို့ဆိုပါတယ်ဒါကြောင့်လေပြည်ပကကုမ္ပဏီတွေအနေနဲ့စီးပွားရေးမလုပ်ခင်မှာစစ်တပ်ပိုင်းကုမ္ပဏီတွေနဲ့ဆက်ဆက်မှုရှိသလားဆိုတာကိုတေချာစစ်ဆေးဖို့လိုမယ်လို့យေတာထားပါတယ်။တဖြည်းဖြည်းချင်းစီပွင့်လင်းမြင်သာလာနေတဲ့မြန်မာစီးပွားရေးကဏ္ဍမှာရင်းနှီးမြှုပ်နှံပြီးတော့အလုပ်ကင်ခွင့်လန်းတွေဖန်တီးပေးဖို့ပြည်ပကုမ္ပဏီတွေအနေနဲ့မြန်မာအတွက်အကျိုးထက်အပြစ်ပိုမဖြစ်စေဖို့ဂရုစိုက်ရမယ်။တေချာစဉ်းစားချက်ချိန်ဖို့ကအင်မတန်အရေးကြီးတယ်လို့យေတာတာကိုကောင်းတော့တင်ပြလိုက်ရပါတယ်ရှင်။မြန်မာနိုင်ငံအာမခံဈေးဝက်ကိုဝင်လာတဲ့နိုင်ငံတကာကုမ္ပဏီကြီးတွေဆွဲကောင်းစင်တဲ့ Thomson 6ရေးသားတဲ့ဆောင်းပါးကိုတော့ asiatimes.com မှာဖတ်ရပါတယ်။အင်းတို့ကအစိုးရပိုင်အာမခံလုပ်ငန်းတွေပဲရှိခဲ့တဲ့အာမခံဈေးဝက်ထဲကို UK နိုင်ငံက Prudential, American က Chubb, Japan က Daiichi, Hong Kong က AIA နဲ့ Canada က Manulife အပါအဝင်တခြားလိုင်စင်ရကုမ္ပဏီကြီးတွေလည်းဝင်လာပြီးလို့ဆောင်းပါးရှင်ကရေးသားထားပါတယ်။ပြည်ပကုမ္ပဏီတွေကရာနှုန်းပြည့်ပိုင်တဲ့ကုမ္ပဏီခွဲတွေမြန်မာနိုင်ငံရဲ့အာမခံဈေးကွက်ထဲဝင်ခွင့်ကိုမြန်မာဗန်ဒါရေးဝန်ကြီးဌာနကမကြသေးခင်ကမှခွင့်ပြုခဲ့တာဖြစ်ပြီးတော့ပြည်တွင်းကုမ္ပဏီတွေနဲ့အဖက်ဆက်လောက်ကိုက်စရာမလိုဘဲနဲ့နိုင်ငံသားပိုင်ကုမ္ပဏီတွေကိုအခုလိုခွင့်ပြုလိုက်တာဒါပထမဆုံးအကြိမ်ပဲဖြစ်တယ်ဆိုပြီးတော့យေတာထားပါတယ်မြန်မာနိုင်ငံတွင်းကအာမခံကုမ္ပဏီတွေဝင်လာတာဒါပထမဆုံးအကြိမ်ဖြစ်တဲ့အလျောက်ဒီကုမ္ပဏီတွေအစဉ်ပြေပြေလောက်ကိုက်နိုင်မှုအတွက်အာမခံဥပဒေရေးဆွဲသူတွေအတွက်လည်းဒါကအတွေ့အကြုံတွေဖြစ်နေတာကနိုင်ငံခြားကုမ္ပဏီတွေအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်နိုင်မယ်လို့យေတာထားပါတယ်။အာမခံဈေးကွက်ကဆက်သွယ်ရေးလုပ်ငန်းတွေလိုမျိုးဈေးကွက်ဖွင့်ပေးလိုက်တဲ့ချိန်ကထက်ပိုပြီးတော့ရှုပ်ထွေးမယ်လို့ဆိုပါတယ်။၁၀နှစ်လောက်ပြည်တွင်းကုမ္ပဏီတွေကြီးလက်ဝါးကြီးအုပ်ထားတဲ့အာမခံဈေးကွက်ကိုပြည်ပကုမ္ပဏီတွေဝင်လာတဲ့အခါမှာမကြိုက်ကြတဲ့ပြည်တွင်းကုမ္ပဏီတွေလည်းရှိတယ်လို့ဆိုပါတယ်။ဒါတော့မှာတော့ Grand Guardian အာမခံလုပ်ငန်း IKBZ အာမခံလုပ်ငန်းနဲ့ AR မြန်မာတို့ကပြည်သူတွေအသုံးများဆုံးပြည်တွင်းအာမခံလုပ်ငန်းတွေဖြစ်တဲ့အကြောင်းဟေးသားထားတာကိုဖတ်ရပါတယ်ရှင
်ဒေါရရှင်များရှင်လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖို့စီစဉ်ထားပြီးတမတော်ကလည်းပူပေါင်းဆောင်ရွက်မယ်အကြောင်းပြောဆိုထားပါတယ် ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားပြန်လည်သိမြတ်ရေးပြည်တွင်းညီညွတ်ရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်2392382994လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင်။
နောက်ပါစနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ကြရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA Internet စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ကတောက်ကြနေမနေ့ကလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းထိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လေ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ဥအောင်ခေရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးကျန်းမာရေးအစီအစဉ်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့ရွေးကောက်ပွဲဆိုင်ရာမဲပေးပိုင်ခွင့်ဥပဒေပြင်ဆင်မှုတွေနဲ့ပတ်သက်လို့
အဟိုမနေ့တနေ့ရမှရောက်လာတယ်ဒီ3လကျော်လောက်ပဲရောက်လာတဲ့ပုဂ္ဂိုလ်ဟာဒီဒေသအကြောင်းသူဘယ်လောက်မှလည်းနားမလည်ပဲနဲ့သူလည်းမသိပဲနဲ့သူ့ကိုမဲပေးခွင့်ပေး
တယ်သူလွှတ်တော်ကိုစလဲဒေါက်တာအောင်နိုင်ဦးရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းလွှာတွေကိုလည်းစူးစီးနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားပါမယ်မြမကျွန်းတစ်ကိုအင်္ဂလိပ်ကိုလိုနီခေတ်ကလေးကခိုးထုတ်ရောင်းချတာမျိုးရှိခဲ့ပေမဲ့ဈေးခွက်စီးပွားရေးစတင်ကျစ်သုံးတဲ့စစ်ဆိုရခင်မှာကျွန်းတစ်ခိုးထုတ်မှုပိုးပြီးတော့ကြီးထွားလာပါတယ်ဒီလိုကျွန်းတစ်ခိုးထုတ်ရမှာအစိုးရအာဏာပိုင်တရုတ်ကုန်သည်နဲ့တိုင်းရင်းသားလက်နက်ကိုင်စတာတွေပါဝင်လာပုံကိုဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်
စစ်ခိုးထုတ်မှုမှာဒေသခံပြည်သူကိုအရေးယူလေးရှိပြီးအစိုးရခေါင်းဆောင်ပိုင်းအသည့်လက်ထိုးနိုင်တဲ့တခိုးချုပ်ကြီးတွေကိုတော့အရေးမယူနိုင်တာကိုလန်ဒန်အခြေစိုက်ပတ်ဝန်းကျင်စုံစမ်းရေးအေဂျင်စီ EIA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ခိုးထုတ်တဲ့ညီမကျွန်းတစ်နိုင်ငံစုံရောက်သွားပုံကိုနှစ်နှစ်စုံစမ်းလေ့လာပြီးရေးထားတဲ့အစီရင်ခံစာဖြစ်ပါတယ်။တန်းကျွယ်တဲ့သေးရဲ့ဇင်ကန်တင်မောကုန်းပတ်ကြံကင်းပြင်ဟာကျွန်းသားပါ။ဒါကြောင့်ဗမာစစ်အစိုးရကိုတန်ခတ်အရေးယူတဲ့နိုင်ငံကြီးတွေမှလည်းခိုးထုတ်လာတဲ့ကျွန်းတစ်ခုဈေးကောင်းပေးပြီးဝယ်ကြပါလေ။2009က2019အထိ10နှစ်အတွင်းကျွန်းတစ်ဒေါ်လာတန်း3,000ဘူးခိုးထုတ်တယ်လို့ EIA အဖွဲ့ကခန့်မှန်းပါတယ်။မြန်မာထွက်ခုံကိုပိတ်ပင်ထားတဲ့အမေရိကန်ကတောင်ကျွန်းတစ်ဒေါ်လာ25တန်းဘူးဝယ်ယူတယ်လို့ဆိုပါလေ။တဲ့ကုမ္ပဏီတိုင်းကုမ္ပဏီတွေကို1993ခုမှာတင်ထုတ်တယ်ဆိုပေမဲ့ဒီထဲကခရိုနီကုမ္ပဏီ5ခုဟာတစ်လုံးကမှအခုတည်းကဩဇာရှိနေပါသေးတယ်။ထိုင်းဆာဝတ်ကုမ္ပဏီဟာထိပ်ပိုင်းအထိပေါက်ရောက်ပါတယ်။အစိုးရနဲ့ကုမ္ပဏီဖက်ဆက်လုပ်တဲ့အကျိုးသူပူးပေါင်းဆောင်ရွက်မှုစနစ်မှာလည်းကျွန်းတစ်ကိုခိုးထုတ်ခံရပြန်ပါတယ်။
အကျိုးသူစနစ်မှာအစိုးရဘက်ကဆက်ယုံတဲ့အလို့သမားကိစ္စတာဝန်ယူပြီးကုမ္ပဏီဘက်ကတစ်ထုတ်လို့ရေးနဲ့အရေးအသွေးကိုတာဝန်ယူရပါတယ်။ဒါပေမဲ့ကျွန်းတစ်ကိုတတ်မှတ်တဲ့ဈေးနဲ့ကုမ္ပဏီကအစိုးရစီကဝယ်ရပါတယ်။အကျိုးတူလုပ်ခွင့်ရတဲ့ကုမ္ပဏီ6ခုမှာထိုင်းဆာဝတ်နဲ့ဘိန်းဘီယန်လော်စစ်ဟန်ရဲ့အေရှာဝေါ်ကုမ္ပဏီတွေပါဝင်ကြောင်းမြန်မာနိုင်ငံတစ်တော်သမိုင်းမှာဖော်ပြပါတယ်။ကျွန်းတစ်အကောင်စားကိုအညံစားတစ်စိတ်ရိုက်ပြီးမလေးတစ်ပတ်နဲ့တစ်ခိုးတဲ့နှီးကိုတုံးကြပါတယ်။ဒီနှီးအရတစ်အကောင်စားဟာကုမ္ပဏီလက်ထဲရောက်ပြီးအစိုးရစီမှာအညံစားဒေတာကြံခဲ့ပါတယ်။စကိုင်းတိုင်းနဲ့ကချင်ပြည်နယ်ကတင့်မှောင်ခိုလုပ်ငန်းမှာပါဝင်တဲ့စစ်ဘို128ဦးကို1994ခုနှစ်ကထောင်ဒဏ်9နှစ်စီချမှတ်တဲ့အမှုဟာလူသိများခဲ့ပါတယ
်။မြန်မာနယ်စပ်ကယူနန်ပြည်နယ်ရဲ့တစ်ခိုးတွင်းတာကိုလူသိများပါတယ်။ထရက်ကားနဲ့တဲယူလို့တစ်တုံးတွေကိုမော်တော်ဆိုင်ကယ်နဲ့တဲယူတာမျိုးလည်းရှိပါတယ်။2015မှာတရုတ်တစ်ခုတ်တမ155ရောက်ကချင်ပြည်နယ်မှာအဖမ်းခံရပါတယ်။ဒါပေမဲ့ခေါင်းဆောင်ပိုင်းအထိပေါက်ရောက်တဲ့တရုတ်မောင်ခိုကိုအာဏာလိုအားလုံးကိုလွှတ်ပေးလိုက်ပါတယ်။ထိုင်းဆာဝတ်ကုမ္ပဏီကထိုင်းတရုတ်ချမ်ပေကြည့်ဆိုသူဟာလူသိနည်းတဲ့တက္ကိုးချုပ်ကြီးဖြစ်ပါတယ်။အကောင်စားတက်ကိုအညံစားတစ်စိတ်ရိုက်ပြီးအစိုးရတက်လုံငန်းဌာနကိုမလိမ့်တပတ်လုတ်တဲ့နေရာမှာချမ်ပေကြည့်ဟာအစွမ်းထက်ပါတယ်။ဗမာစစ်ဗိုလ်ချုပ်ကြီးတွေရဲ့ ဟောင်ကောင်နဲ့စင်ကာပူဘန်စင်းတွေကိုတစ်ခိုးငွေတွေသွင်းပေးနေတဲ့တစ်တခိုးချုပ်ကြီးချမ်ပေကြီးဟာဩဇာအရှိန်အဝါရှိသူဖြစ်ပါတယ
်မြန်မာအစိုးရခေါင်းဆောင်ပိုင်းရဲ့သားသမီးတွေနိုင်ငံသားမှာပညာသင်ကြတဲ့အခါချမ်ပေကြီးကပဲငွေကြေးထောက်ပံ့ခဲ့ပါတယ်စင်ကာပူအထက်တန်းကျောင်းမှာစာသင်သူကစပြီးအမေရိကန်နဲ့ဥရောပတက္ကသိုလ်တွေမှာပညာသင်နေတဲ့မျက်နှာကြီးသားသမီးတွေရဲ့ပညာသင်စရိတ်ကိုချမ်ပေကြီးကပဲထုတ်ပေးတာပါဒီနည်းနဲ့ဆေးအုပ်စုရဲ့နောင်လာနောက်သားတွေကိုချမ်ပေကြီးကဝေထားတာလို့ EIA အစိုးရခန်းစာမှာသုံးသပ်ပါတယ်ဒါပေမဲ့2018 AP လမှာချမ်ပေကြီးကွယ်လွန်သွားတဲ့အတွက်ပညာသင်ကြီးထောက်ပံ့ပြီးလက်ထိုးတာကိုခံမှန်းရခက်နေပါတယ်ချမ်ပေကြီးနေရာကိုသူ့ရဲ့လူယုံတော်ဟန်ဇော်လင်းကဆက်ခံတယ်လို့ဆိုပါတယ်ကျွန်းတဲ့အများဆုံးခိုးထုတ်သူဟာတရုတ်ကုန်သည်ဖြစ်ပြီးအမေရိကန်နဲ့ဥရောပမှာလည်းခိုးထုတ်ကျွန်းအတွက်ဈေးွက်ရှိပါတယ
်။တိုင်းနာလက်နဲ့ကင်တွေချုပ်ကင်နဲ့နေဆက်ဒီတာမှာတစ်ခိုးကင်တွေစီးဝါရှာလေးရှိပါသေး။နေဆက်မှာကျွန်းတုံးလေးတွေကိုဖြတ်ပြီးမော်တော်ဆိုင်ကယ်အစီး300နဲ့ယူနန်ပြည်နယ်တဲကိုတစ်ခိုးပို့တဲ့တရုတ်မောင်ခိုကင်လည်းရှိပါသေး။မော်တော်ဆိုင်ကယ်တစ်စီးဟာတစ်နေ့ကျွန်းတုံးနှစ်တန်းပယ်ယူပို့ဆောင်နိုင်တယ်လို့ဆိုပါသေး။တရုတ်ပြည်မှာကြမ်းကင်းပြင်လိုအပ်တာရဲ့အနောက်တိုင်းမှာတင်မောကုန်းပတ်ကြမ်းကင်းပြင်လိုအပ်တာရဲ့ကြောင့်ကျွန်းတစ်ခိုးမှုဆက်လက်ရှင်သန်နေပါပဲကျွန်းတစ်အလွန်ကျွန်းထုတ်ယူမှုနဲ့ခိုးထုတ်မှုစရတွေရှိလို့တစ်တော့ထိမ့်သိမ့်မှုခက်ခဲပါသေးကျွန်းပြင်ကိုတင်းတက်ပြီးခြောက်သွားမှခုတ်လဲထုတ်လုပ်ခဲ့တာမြမာမင်းခက်ကလေးကဖြစ်ပါတယ်စီအစိုးရတက်လာတော့ခြောက်တဲ့အထိမဆောက်နိုင်တော့ပါဘူးဒီအချိန်မှာတစ်ပွားလွှာထုတ်တဲ့နိုင်ငံခြားကုမ္ပဏီတွေဟာကျွန်းစိုးကိုလိုချင်ပါတယ်ဒီပန်းလွာထုတ်ရမှာကျွန်းလုံးလက်ဆက်ပြီးစိုးနေဖို့လိုတာမို့ကျွန်းစိုးကိုရောကျွန်းချောက်ကိုရောအလွန်အကျွံထုတ်ယူလာကြပါတယ်ခိုးထုတ်တဲ့ကျွန်းတစ်ကိုမဝယ်ဖို့စီကံသတ်မှတ်တာတွေဟာလက်တွေ့အကောင်အထည်ပေါ်လို့မရတာများပါတယ်ခိုးထုတ်သူတွေရှိနေတယ်လို့ဝယ်သူလည်းရှိနေမှာဖြစ်လို့ခိုးမထုတ်နိုင်အောင်လုပ်တာဟာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့ယူဆရပါတယ်ခင်ဗျာ
ငောင်းခင်ရမြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်ကျမ်းမာရေးစီစဉ်မှာတော့ငလင်မတိုင်ခင်ကြိုတင်ပြဆင်မှုတွေအကြောင်းကိုတင်ပြပေးထားပါလေ။မြန်မာနိုင်ငံမှာမကျင့်ငလင်မကြာခဏလှုပ်လာနေပြီးလူနေထူရက်တဲ့ရန်ကုန်မှာလည်းမကြာခင်ကတိတ်ပြီးတော့မပြင်းထန်တဲ့ငလင်နှုတ်ခဲ့သေးတာကြောင့်တကယ်လို့များအင်အားပြင်းငလင်လှုပ်ခဲ့မယ်ဆိုရင်ထိခိုက်သေးဆုံးမှုမဖြစ်အောင်ဘလို့ကြိုတင်ပြဆင်ထားတဲ့လဲဆိုတာကိုရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှုဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါလေရှင်
โอเคရေဘော်တခုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ရန်ကုန်မြို့မှာမကြာခင်ကပဲငလျင်နည်းနည်းလှုပ်ပြီးမှနောက်ထပ်ပိုအားများတဲ့ငလျင်တွေလှုပ်လာမှာကိုစိုးရိမ်မှုတွေရှိလာခဲ့ပါတယ်ဆရာဒါကြောင့်မဖြစ်တော့ရှိပါဆရာเนาะချူတင်ပြင်ဆင်မှုတွေလုပ်ထားခြင်းအပြင်တော့ဖြစ်လာခဲ့သည့်ရှိတော့ဒီထိခိုက်သေးခြင်းမှုတွေကိုရှော့ချနိုင်မှာမို့ဘလို့ချူတင်ပြင်ဆင်မှုတွေလုပ်ထားတင်တာကိုစရှင်းပြပေးပါလားဆရာ
ဒီငလျင်အန်တီကတော့အခုဒီမှာဒီအတွက်ကတော့အခြေကြီးကိစ္စအလျားလည်းပဲဒီစကိုင်းပေါ့တချောင်းမကြခဏလှုပ်နေပြီရန်ကုန်မြို့မှာပါလာတယ်ဆိုတော့ရန်ကုန်မြို့လိုလူကြီးထူထပ်တဲ့နေရာမျိုးမှာဆိုရင်တကယ်လို့အင်အားပြင်းပြင်းငလျင်သာလုခဲ့ရင်ခိကိုက်ကြံရနဲ့တေဆုံးမှုတွေကအများကြီးရှိနိုင်တဲ့အခြေအနေမျိုးမှာရှိတော့အဲ့ဒီတေဆုံးမှုနဲ့ခိကိုက်ကြံရမှုတွေရောနေလို့များရောအောင်တကယ်လို့ချူတင်ပြစ်မှုတွေလုထားတဲ့တူရှိတော့တကယ်တော့ငလျင်ကအင်အားနည်းနည်းနဲ့ငလျင်ပဲလှုပ်လို့အပင်အစ်စ်နဲ့ပဲလှုပ်လို့ခိကိုက်ကြံရနိုင်ချေတွေအများကြီးရှိတယ်ဆောက်ဝီးပြို့တော့မှခိကိုက်ကြံရလို့မဟုတ်တဲ့အတွက်ကြောင့်ကျူတင်ပြင်းစင်နားလည်နေချက်လေးရှိခုမှပြင်ငလျင်အတိတ်အတွက်အင်အားရှိတဲ့ငလျင်လှုပ်ရင်တော့မှစောက်ဦးမပြုတ်တော့တဲ့ပဲအစောက်ဦးထဲမှာရှိနေတဲ့ပရိဘောဂပစ္စည်းတွေမြင့်တဲ့ချက်တွေအခြားနိုင်ငံတွေကျိုးကျပစ္စည်းနိုင်တဲ့အတွက်ဒီအိမ်တွေရုံးတွေမှာအင်ဒိုးပေါ့နော်အဲမှာရှိတဲ့ဒီပစ္စည်းပစ္စည်းတွေရဲ့ထားသူမှုကိစ္စအရင်ကြီးကြီးနံပါတ်၁ကတော့လေးလံတဲ့ဗီဒီယိုတွေနိုင်ငံတွေပစ္စည်းတွေအကုန်လုံးကိုနိုင်ငံနဲ့တိတိကျကျစကူနဲ့ဆွဲပြီးတော့ fix လုပ်ထားတာတို့ခုနဲ့ခုနဲ့ပြိုချနိုင်တဲ့အချိန်မှလည်းပဲအကာအကွယ်ရတဲ့နေရာရှိအောင်လို့သူတို့ကပစ္စည်းတွေကိုထားသူတဲ့နေရာမှလည်းပဲလွယ်တကူထွက်ပေါက်ရှိအောင်ထွက်ပေါက်ကြီးပိတ်မနေအောင်ဥမာအင်းရှိတကားထွက်ပေါက်ကြီးထဲမှာဗီဒီယိုတစ်ခုထားမယ်ဆိုရင်တကယ်လို့ငလျင်တန်းကြောင့်ဗီဒီယိုလဲရင်ကိုယ့်ရဲ့ထွက်ပေါက်ကပိတ်ဒီလိုအခြေအနေမျိုးတွေအတွက်ကိုယ့်အင်းရဲ့ပရိဘောဂပစ္စည်းတွေနဲ့အသုံးဆောင်ပစ္စည်းတွေထားတဲ့ပုံစံကိုချိုးတင်ပြင်ဆင်ရွှေ့ပြောင်းထားပြီးတော့အေးလန်းကို
ပြီးတဲ့အနေရောမရှိအောင်လုပ်နိုင်တဲ့အခြေအနေမျိုးတွေရှိ
တယ်။ဟုတ်ကဲ့ဆရာ။နောက်ဒီအပေါ်ကနေပြုတ်ကျပြီးတော့ထိခိုက်နေတယ်။ခုနဆရာလေးပြောသွားတဲ့ဒီမျက်နှာချက်လိုပစ္စည်းတွေအတွက်ဆိုလို့ရှိရင်ရော
အပေါ်ကနေပြုတ်ကျနိုင်တာတင်အားနည်းတဲ့မျိုးလေးလေးလုပ်ရင်တော့မှနေလုံးအနေရောမျက်နှာချက်တစ်ခုလုံးပြိုကျပြီးတော့အခန်းထဲမှာပြိမိတဲ့ကိစ္စမျိုးရှိနေတာ။ကိုယ့်ရဲ့မျက်နှာချက်ကခိုင်ခန့်မှုတို့ဒါတွေကိုလည်းကြည့်ကြမယ်နော်။အမြင့်မှချိန်တဲ့ပစ္စည်းတွေကိစ္စပေါ့။ TV တွေ၊ဓာတ်ပုံတွေ၊နီးဆိုင်တွေ၊နီးလုံးလျက်စက်တွေတက်မှုကအဆပေါ့နော်။ထားဝင်ထားနေလေးတွေကိုဆက်ဆေးရမယ်ပြင်သင့်ရင်ပြင်ရမယ်သဘောရှိတယ်ကိုအများရန်နေတဲ့ထိုင်တဲ့ဥမာအဲကန်းလိုသမင်းစားကန်းလိုဟာမျိုးအိယာရဲ့အပေါ်ဒေးမာလိုဟာမျိုးအဲ့နေရာမျိုးတွေမှာဘဝကနေပြုတ်ကျနိုင်တဲ့ပစ္စည်းမျိုးတွေမထားဖို့ဒါတွေကိုကြောင်းလဲဖို့လိုတယ်မတင်မှာကိုအတွက်အနေရကင်းမဲ့စိတ်ကင်းမဲ့ခိုင်ခန့်တဲ့နေရာဘယ်နေရာလဲဆိုတာကိုလည်းပဲကြိုတင်ပြီးတော့ရှာထားတဲ့တောက်ဦးထဲမှာကြည့်ပြီးတော့ဒေထောင်းကတော့ပို့ပြီးတော့နိုင်ရန်ပို့ခိုင်တယ်ဒါဒီအိမ်ထဲမှာရှိတဲ့ပြည်ပေါ်ကနေထဲမှာလည်းဒီစပွဲကတော့ပို့ပြီးတော့မာတယ်ကိုကိုပြုတ်ကြရင်တော့မှစပွဲကမချိုးနိုင်ဘူး။ဒါမျိုးတွေကိုလည်းတူတင်ကြည့်တာပြအမြဲကျုံလာတဲ့အခါမျိုးကြရင်ကျတို့ငလျင်မှာအများအားတုံ့ပြန်ဆောင်ရတဲ့ပုံစံအတိုင်းဝက်ကာခိုင်ဆိုတာရှိတယ်။ချက်ချင်းဝက်ချလိုက်ရပြီးတော့ကိုယ့်ရဲ့ခေါင်းပုံကိုလည်းနဲ့ကာတက်နေတဲ့မြန်ပစ္စည်းတစ်ခုခုနဲ့ကာပြီးတော့ဖြုတ်နေတဲ့အချိန်မှာသူ့ကိုယ်ကိုခိုင်ကဒီလိုမျိုးတွေဝက်ကာခိုင်ဆိုတာကိုလွယ်လွယ်လုပ်နိုင်ဖို့အတွက်ကအိမ်မှာရှိတဲ့ပစ္စည်းတွေရဲ့နေရာအထားတူကလည်းအရေးကြီးတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ဒီဝက်ကာခိုင်ကိုလည်းဒီငလျင်လှုပ်လာတဲ့အချိန်မှာခြေမကမ်းပြီးလက်မကမ်းပြီးပေါ့နော်ဘာလို့မှမသိမဖြစ်ပဲနဲ့ချက်ချင်းလုံနိုင်အောင်တော့ချိုးတင်ပြီးတော့လေ့ကျင့်ထားတင်တော့ပါဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ကျတော့နောက်တစ်ခုကျတော့ဒီမှာဟို main switch တို့ wire တွေပဲနားရှိတာတို့ gas pipe တွေပဲနားရှိတာတို့ main ချက်တဲ့ gas oil တွေလို့ထားရအောင်ဒီမှာ gas oil တွေပါလေအိမ်မှာထားမယ်ဆိုရင်တော့မှငလျင်တန်းခံနိုင်အောင်ဆိုရင်ဒီ gas oil ကတိတိကျကျချမ်းကျင်မှာ fix လုပ်ထားမယ်ချိုးနေတဲ့ကြည်တစ်ခုခုနဲ့ခြီးထားမယ်မဟုတ်တဲ့အခါမှာတာမန်အင်အားလေးရှိတဲ့နေရာလုပ်ရင်တော့မှဒီအရေးလိမ့်ပြီးတော့မှောက်ပြီးတော့ပောက်ပွဲရလို့ရှိနေတယ်ဗျာ။ဒီကျိုးတွေကအထူးသဖြင့်တော့ဒီအိအဆောင်မှုတွေမှာနိုင်ငံနဲ့တွဲပြီးတော့အများကြီးတွားနေချင်တာဟုတ်။ငလျင်တန်းကြောင့်သူကနိုင်ငံအကွဲမဲ့ပြိုချမဲ့ဆိုရင်ဒီမီကျိုးတွေမီကလုတ်ကြီးကျက်တောက်တာတို့ရှော့ဖြစ်တာတို့မီတာလောက်တော့ဒါမျိုးတွေလည်းဖြစ်နေတာ။လိုအပ်ရင်ဒီအရေးကိုခိုင်ခန့်အောင်တချို့ဆိုရင်တော့မီကျိုးတွေကိုရက်တင်းနေအောင်လုပ်ထားရင်လှုပ်တာနဲ့ပြတ်သွားနိုင်တယ်ဒီလိုမျိုးကြောင့်မီကျိုးကိုနည်းနည်းပို့ပြီးတော့ရော့ပြီးတော့လုပ်ထားတဲ့ဟာမျိုးဆိုအနေရံပူကိလာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောကြိုတင်ပြင်ဆင်ထားတင်လာရှိသေးလားဆရာ
ကိုယ့်ရဲ့ drop out နေရာနေဘလို့ဆင်းနိုင်တယ်ဘယ်ကနေဘလို့ရှောင်ထွက်နိုင်တယ်လှုပ်ပြီးတာနဲ့ဒီချိန်နဲ့စာဦးတွေကပြေးထွက်ဖို့တာဝန်ရှိလေဒီစာဦးကအချိန်မြေပြိုကျတယ်အဲ့လိုကိုယ့်ရဲ့သွားနိုင်မဲ့လမ်းကြောင်းတွေရှင်းလင်းနေတဲ့ဟာမရှိဘူးတဲ့ဒါပေမဲ့တော့အဲ့ဒီဥစ္စာတွေကိုကိုယ်တယောက်တည်းသိလို့မရဘူးကိုယ့်အိမ်မှာရှိတဲ့မိသားစုဝင်တွေအကုန်လုံးကိုအတူတူရှင်းပြရမယ်လေ့ကျင့်ရမယ်တကယ် emergency အခြေအနေမှာအသုံးပြုနိုင်တဲ့ကျိုးတော့ PC ကိုအိမ်မှာဆောင်းထားဖို့စစ်သူတို့ကတော့အနည်းဆုံးစစ်တော့မိသက်ဆေးဘူးလိုဟာမျိုးအိမ်မှာဆောင်းထားခြင်းနဲ့ငလျင်ကလှုပ်တာအဆောက်အဦမပြိုခင်မဲ့တယ်လက်စာမိဖို့တွေကပြိုချပြီးတော့မိလောင်တာမျိုးလျှက်စစ်ဝါရှော့ဖြစ်ကဲဆိုးတွေပောက်ကွဲလို့မိလောင်တာမျိုးတွေဖြစ်လာတဲ့အခါမှာအမြဲကြီးနေဆိုပြီးတော့ကျတော့ emergency light လိုဟာမျိုးကျတော့ငလျင်ကရပ်ပဲလှုပ်တဲ့အချိန်မှာ power supply တွေ main electrical line တွေကျက်တော့ကနေလည်းကမှမိကျက်နိုင်တဲ့အခါမှာကိုယ့်အိမ်ထဲမှာပြေးပေါက်ကိုယ့်ရဲ့ရှောင်ရမယ့်နေရာတမျိုးတွေကိုသိနိုင်ဖို့အတွက်ဆိုရင်ကိုယ်မဆောင်နိုင်လားအကောင့်နဲ့ကမီးလိုဟာမျိုးဆက်သွယ်ရေးကိရိယာဖြစ်တဲ့ကိုယ့်ရဲ့ဖုန်းလိုကိုယ့်ဟန်ဖုန်းလိုဒါလိုဆက်သွယ်လို့ရနိုင်သေးတယ်ဆိုရင်ကိုယ်ပိတ်မိနေရင်တောင်မှကိုယ်နဲ့အနည်းနာမှထားတဲ့သဘောရှိတယ်။နောက်ရေပေါ်ရှိရင်ပြောင်းလဲပြောင်းနဲ့ဆက်သွယ်ဖို့ဥမာ website ပေါ့နော်။ခရာလေးအိမ်မှာရှိနေရင်တောင်မှတနေရာမှာပိတ်မိနေရင်ကိုယ့်ကိုရှာတွေ့အောင်ဆိုခရာနဲ့မုတ်နိုင
်ဘူး။ဟုတ်ကဲ့ဆရာနောက်ထပ်ရောအခုလိုဒီရေပေါ်သဘောပြင်ဆင်ထားတင်တာရှိသေးလားဆရာ
။ကိုမိသားစုထဲမှာ first aid ပေါ့နော်။ပြောင်းလဲပြောင်းနဲ့ဒီဘပြုစုကုသပေးဖို့အတွက်ဒီကိတင်ကြားထားဖို့ဥပမာပြွှေထွက်တဲ့တံရပြည့်ပြည့်ရိုးချိုးတာပြည့်ပြည့်ဒီလိုသဘောမျိုးစာမန်ကြီးကတံရလေးရရှိရင်ပြွှေထွက်မလွန်ကျေကွနာပြည့်စုံနေပြီပေါ့နော်။နောက် first aid အတွက်ပတိတို့ကုန်းတို့ရက်ပြန်တို့ဒီလိုမျိုးတွေစုထားရင်တို့ဘာလို့တော့ကလေးငယ်ငယ်ဖြစ်ပြီဆိုရင်စာမန်တံရရလို့ဆွေးရုံဆွေးနှံကိုသွားဖို့ဆိုတာသိမလို့ဘာလို့လဲဆိုတော့တကယ်လို့အင်အားပြည့်တဲ့နေရင်လို့ဒီကြီးကတံရရတဲ့လူတွေအရင်ညားနေတဲ့အချိန်မှာဆွေးရုံမှာစာမန်တံရတွေကုဖို့အချိန်ရှိနေတယ်။အပြင်ဆေးကောင်ကိုရောက်ဖို့ဆိုတာလေလေအနေရရှိတဲ့အချိန်မှာမလွယ်ဘူး။လမ်းနေရာပိတ်နေမယ်၊စစ်ပိတ်နေရာပြိုနေမယ်၊ဆောက်ဦးပြိုတဲ့ဟာတွေကလမ်းပိတ်နေမှာဖြစ်တဲ့အတွက်ကြောင့်အသက်အနေရရှိတဲ့အချိန်လေးတွေမှာတွတ်ထွက်လွန်လာမဖြစ်အောင်အသက်ရှူဖြတ်တာပိတ်တာမဖြစ်အောင်ပြုစုပို့ဆောင်နိုင်တဲ့ရှုလူကြီးတွေကိုအိမ်သားတွေကလူတွေကတက်မြောက်ထားမယ်ဆိုရင်ခံကောင်း။နောက်ရိုးတော်အစားစားတို့ရေတို့ကိုယ့်ရဲ့ထပ်ပေါက်ပိတ်ပြီးကိုယ်ကအိမ်ထဲမှာပိတ်ပြီးလို့ထွက်မရဒီလိုအခြေအနေမျိုးတွေကဒီရိုးတော်အစားအစာတွေလူတွေနောက်ဗီဒီယိုပေါ့နောက်ဗီဒီယိုအခြေအနေတွေချာနားထောင်ပါလို့ရမယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုယ်မျက်စီစဉ်ထုတ်လွှင့်ပေးနေတဲ့ဂျာမန်ရဲ့အစီအစဉ်ကို ကြာသာပတင်းနေ့ညမှာအသစ်ထုတ်လွှင့်ပေးပြီးတောက်ကြနေမယ့်နောက်ထပ်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေ။အခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းလွှာကန္တာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါရစေ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ဖျားသုံးစုမျိုးနယ်ကမုံဒီတစ်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရတက်နေတဲ့တရားဝင်ငင်းချင်းကြီးဆွေးနွေးပွဲတွေတရားဝင်ပြန်လည်စတင်နိုင်ဖို့နှိစက်နေပြီလို့ KNU ဘက်ကပြောဆိုခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်လက်စစ်ဝန်ကြီးကိုရေကာတာစီမံကိန်းလက်မခံတဲ့တီဘောမျိုးနယ်ကဒေသခံတွေကန့်ကွက်ဆန္ဒပြတဲ့အကြောင်းတွေကိုကြားကြရရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြစ်တပ်ပါတီတပ်စခန်းဂျပန်ရေတွင်းရွာကိုတပ်မတော်ကနေခွင့်ပြုချက်မရဘဲဝင်ရောက်လာလို့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်မွန်ပြစ်တပ်တီနေရာကိုခွင့်ပြုချက်မရှိဘဲအတင်းဝင်လာလို့အောက်ခြေမှာထိတွေ့ပစ်ခတ်မှုတွေဖြစ်လာပြီးတနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရဲ့စည်းရဲသဘောတူစာချုပ် NCA ကိုချိုးဖောက်တယ်လို့မွန်ပြစ်တပ်ပါတီ COC ချုပ်ပိုချုပ်လီကြီးကောင်းကပြောပါတယ်တမရောကပြူဟာမှုအပါအဝင်နယ်မြေခံတိုက်ရင်မှုမွန်ပြစ်တပ်ပါတီဆက်ဆံရေးအရာရှိတဦးတို့နဲ့အတူတပ်ဖွဲ့ဝင်တွေဂျပန်ရေတွင်းရွာကိုမော်တော်ကားတွေနဲ့နိုဝင်ဘာလ28ရက်နေ့မှာဝင်ရောက်လာရမှာမွန်ပြစ်တပ်ပါတီကစတင်ပစ်ခတ်ခဲ့တာဖြစ်ကြောင်းထိခိုက်ဒဏ်ရာနဲ့သေဆုံးသူတွေရှိခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။အခုလိုပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ကရင်နယ်ခြားစောင့်တပ်ဖွဲ့ BGF လည်းထပ်မံရောက်ရှိလာပြီးတပ်မတော်နဲ့ပူးပေါင်းတိုက်ခိုက်ပြီးဂျပန်ရေတွင်းရွာအခြေစိုက်မွန်ပြစ်တပ်ပါတီဖျားသုံးစုမြို့နယ်ရုံးအမှတ်5တိုက်ရင်တပ်ခွဲရုံးကိုဝင်ရောက်တိုက်ခိုက်ပြန်လာကြောင်းမွန်းလွဲ2နာရီချိန်လောက်မှာတပ်မတော်ကထိန်းချုပ်ထားခဲ့ပါတယ်တိုက်ပွဲအတွင်းဂျပန်ရင်တွင်းနဲ့ကြံသောကျေးရွာကရွာသား300ကျော်ဟာထိုင်းနယ်မြေထဲမှာရှိတဲ့မွန်ဘူးကြီးကျောင်းမှာဝင်ရောက်ခိုလုံနေရပါတယ
်တနစ်ကျော်ကြာရပ်တန့်ထားတဲ့တရားဝင်ငင်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့တနိုင်ငံလို့ပြစ်ခတ်တက်ကမ်းမှုရစရေးဆိုင်ရာသဘောတူစာချုပ် IC အကောင့်ထယ်ဖို့မှုဆိုင်ရာ GICM ကနေတဆင့်တရားဝင်ပြန်လည်စတင်နိုင်ဖို့နှိစနေပြီလို့ KNU ဘက်ကပြောပါတယ် GICM စီဝေးဆုံးဖြတ်ချက်နဲ့မှတရားဝင်စီဝေးပြန်စနိုင်မယ့်သဘောဖြစ်တဲ့အတွက်GICR အစည်းအဝေးခေါ်နိုင်ဖို့လဲလာမယ့်ဒီဇင်ဘာလမှာအစိုးရသမ္မတော်နဲ့အလို့သဘောတွေ့ဆုံညှိနှိုင်းမှုတွေလှုပ်ဆောင်ဖို့ရှိသေးတယ်လို့လဲ KNU တွေ့တွေ့မှုချုပ်ဘဒူစောတာတို့မှုကပြောပါရယ် KNU ဟာပြီးခဲ့တဲ့2018နိုဝင်ဘာလကစပြီးတော့ငင်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးပါဝင်မှုတွေကိုယာယီရပ်တန့်ထားတယ်လို့အလို့သဘောဆွေးနွေးမှုတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ရဲ့တည်ဆုံမှုတွေကိုအပြေရှားဖို့ကြိုးပမ်းလှုပ်ဆောင်နေတာလည်းဖြစ်ပါရယ်
အသက်18နှစ်မပြည့်သေးတဲ့ကလေးတွေကိုစစ်သားအပြက်လက်မခံဘူးလို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်ဥက္ကဋ္ဌဘိုလ်ချုပ်ကျော်စုကပြောဆိုလိုက်ပါတယ်။နိုဝင်ဘာလ26ရက်နေ့က RCS ဌာနချုပ်လွိုက်တဲလျန်းမှာဂျနီဗာခေါ်ကလေးတငယ်များကကွယ်ရေးအမျိုးသမီးဘဝလုံခြုံရေးနဲ့မြေမြုပ်မိုင်းအသုံးမပြုစေရေးသဘောတူစာချုပ်လက်မှတ်ရေးထိုးရမှာဘိုလ်ချုပ်ကျော်စုကပြောဆိုလိုက်တာဖြစ်ပါတယ်။ခေတ်ရစည်းကြောင်းပြောင်းလဲတာနဲ့အမျှရှမ်းလူမျိုးတွေအနေနဲ့ခေတ်နဲ့အညီပြောင်းလဲဖို့လိုအပ်လာတယ်လို့လူငယ်တွေပညာရေးကောင်းမွန်စွာတင်ယူစီလိုတဲ့စိတ်နဲ့ဂျနီဗာခေါ်စာချုပ်ကိုလက်မှတ်ထိုးရတာဖြစ်ကြောင်းဘိုလ်ချုပ်ကျော်စုကပြောပါရယ်ဂျနီဗာခေါ်စာချုပ်ကိုကမ္ဘာပေါ်မှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကနေတက္ကသိုလ်2000ခုနှစ်ကဆစ်ဆလာနိုင်ငံမှာစတင်ခဲ့ပါရယ်လက်ရှိမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ Moon NMSP ကရင်နီ KMPP ကရင် KNU ချင်း CNF ပို PNLO တို့အပြင်အခုဆိုရင် RCSS တို့ကလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်
ဒီခိုင်ပြည်နယ်မြောက်ဦးမြို့နယ်အိုးသိန်းရွာကိုမြန်မာစစ်ကြောင်းတစ်ခုကတနပ်ပစ်ဖောက်ဝင်ရောက်လာပြီးယောက်ျားတွေကိုဖုံးတော်ကြီးကျောင်းမှာခုံယူစစ်ဆေးနေတဲ့အတွက်ရွာသားတွေစိုးရိမ်နေကြတယ်လို့ကြေးရွာသားတွေကပြောပါတယ်။နိုဝင်ဘာ26ရက်နေ့ကအင်အား60ခန့်ရှိတဲ့စစ်ကြောင်းတစ်ခုရောက်လာပြီးနေအိမ်တွေကိုတအိမ်သက်တအိမ်ဆင်းမွေနှောက်ရှာဖွေခဲ့တယ်လို့ရွာမှာရှိတဲ့ယောက်ျားတွေကိုလည်းမနက်7နာရီခန့်ကဖုံးတော်ကြီးကျောင်းမှာမွန်လပိုင်းထိခုံယူစစ်ဆေးခဲ့တာပါ။အိုးသိန်းရွာနီးမြန်မာစစ်ကြောင်းတွေမကြာခဏမိုင်းဆွဲခံရတယ်လို့ပြစ်ခတ်မှုတွေလည်းခံနေရတဲ့အတွက်အခုလိုစစ်ဆေးတာဖြစ်တယ်လို့အနောက်ပိုင်းတန်းစစ်ဌာနချုပ်စီဦးစီးပရမတ်တန်ဘူမူကြီးဝင်းစိုးဦးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်
လက်ရှိမြန်မာနိုင်ငံရဲ့စစ်ရေးအခြေအနေအရအမျိုးသမီးတွေကြုံတွေ့နေရတဲ့
လုံခြုံရေးအခြေအနေများနဲ့ပတ်သက်ပြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းရှိအမျိုးသမီးအဖွဲ့များနဲ့ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့တို့ကတရုတ်မြန်မာနယ်စပ်တနေရာမှာဆွေးနွေးပွဲတက်ပြုလုပ်ခဲ့ပါတယ်။နှစ်ပေါင်း80ကျော်စစ်ရေးပဋိပက္ခနောက်ဆက်တွဲပြဿနာတွေကြောင့်ဖြစ်ပေါ်လာတဲ့လုံခြုံရေးပြဿနာ၊နိုင်ငံတကာသဘောတူစာချုပ်များကိုလိုက်နာဖော်ဆောင်ခြင်းမရှိတဲ့အတွက်ပေါ်ပေါက်လာတဲ့အမျိုးသမီးများရဲ့လုံခြုံရေးပြဿနာတွေကိုဆွေးနွေးခဲ့ကြတယ်လို့အထောက်အကူပြုကွန်ရက်အဖွဲ့ဦးလပိုင်နော်ဆန်ကပြောပါရယ်နိုဝင်ဘာလ22ရက်နေ့နဲ့23ရက်နေ့တွင်မှာတရုတ်မြန်မာနယ်စပ်တနေရာမှာအမျိုးသမီးကိုယ်စားလှယ်တွေဥပဒေပညာရှင်တွေနဲ့ဥပဒေအထောက်အကူပြုကိုယ်ရက်တွေကတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါရယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နဲ့ကြောင်မဲမြို့နယ်ကြားနမ်တူမြစ်ခေါ်ဒေါက်တာဝတီမြစ်ပေါ်မှာတည်ဆောင်မဲ့အထက်ရဲရွာစီမံကိန်းနဲ့ပတ်သက်ပြီးလာရောက်ကြည့်ရှုတဲ့ရှမ်းပြည်နယ်အစိုးရတင်းစစ်စွမ်းအင်ဝင်ကြီးဆိုင်းဆိုင်တစ်လုံကိုစီမံကိန်းလက်မခံတဲ့တာလုံရွာသားတွေကဆန့်ကျင်ကန့်ကွက်ခဲ့ကြပါတယ်ဒီအကြောင်းကိုတော့နမ်ဟုံကနေစူးစီးတင်ဆက်ပေးမှာဖြစ်ပါတယ်
နိုဝင်ဘာလ25ရက်မနေ့ပိုင်းကရှမ်းပြည်နယ်အစိုးရလျှက်စစ်စွမ်းအင်ဝင်ကြီးဆိုင်းဆိုင်တစ်လုံနဲ့အဖွဲ့ဟာတီဘောမြို့မြောက်ဘက်တာလုံရွာဘက်ကိုရောက်ရှိရမှာဒေသခံတွေကရွာထဲကိုပေးမဝင်ပဲစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့ကန့်ကွက်ရမှာပါဝင်တဲ့တာလုံဒေသခံအရင်းကရှမ်းစကားနဲ့အခုလိုပြောပါတယ
်။ကိုပါဟောက်မလုံးဒီကနေဟောက်မလုံးဟိုင်းဟာဒီမှာ
ဝင်ကြီးကကျမတို့ကောင်းတဲ့နေရာတည်ရအောင်ကူညီပေးမယ်လို့ပြောတယ်။ရွာသားတွေနဲ့တွားတွေ့ချင်းနဲ့ရေကတာတိဆောက်မဲ့နေရာကိုတွားကြည့်ချင်းနဲ့ကျမတို့ရွာသားတွေကပေးမတော်ဘူးရွာထဲကိုလည်းပေးမဝင်ဘူးစီမံကိန်းရပ်တန့်ဖို့နေနေသော်ရွာသားတွေအခုလိုရေကတာစီမံကိန်းကိုစန့်ကျင်နေတဲ့ policy ကိုလည်းပြောခိုင်းနေဝင်ကြီးကထပ်ပြောသေးတယ်ဒီလိုစီမံကိန်းနေရာတိုင်းမှာထိခိုက်မှုရှိတယ်တဲ့ရွာသားတွေကိုကူညီဖို့အကောင်းလာတာတဲ့ကျမပြောတယ်ကောင်းစီချင်းရေကတာစီမံကိန်းရပ်ပြီးပေါ့အလုံးကောင်းသွားမယ်
မြေရဲ့အရှိတ်ကန်းနဲ့အနောက်ဘက်ကန်းမှာရှိတဲ့တာလုံရွာနရွာစလုံးရေအောက်ရောက်သွားစေမဲ့အပြင်ရေကရာကြောင့်ဖိုးဖားစင်ဆက်ကလေးကဝမ်းစာအဖြစ်လုတ်ကင်စားတောက်လာတဲ့ကပလာတီချန်ဧကပေါင်းထောင်နဲ့ချီတမိုင်းဝင်စေတီပထိုးတွေသာသနိကအဆောက်အဦတွေဟာလည်းရေအောက်နှိမ့်မြုပ်ပျောက်ကွယ်သွားမှာဖြစ်တာကြောင့်ရွာသားတွေကဒီစီမံကိန်းကိုဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။လက်ရှိမှာကြောက်မဲမြို့နယ်တောင်ချေရွာမှာစောက်မဲ့ရေကရာဟာပြီးခဲ့တဲ့နှစ်က30ရာခိုင်နှုန်းပြီးစီးနေတယ်လို့သိရပါတယ်။ရွာသားတွေမကြခဏဆန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြတာကြောင့်ဆက်လက်မစောက်နိုင်တယ်လို့ရွာသားတွေနင့်နာမှုကိုယော်ကြည်ပေးဖို့ရွာတစ်တီဆောက်ပေးဖို့အတွက်စီမံကိန်းဘက်ကရောအစိုးရဘက်ကပါမစီစဉ်ပေးနိုင်တာဖြစ်ကြောင်းတီဘောမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုက်ခမ်းအောင်ကပြောပါရယ်
ဒီစီမံကိန်းမှာကပြည်သူကဥမာလူထုကလက်မခံဘူးဒီစီမံကိန်းကိုရပ်တန့်ပေးဖို့အတွက်ပဲသူကတောင်းဆိုတာလူထုရဲ့ညှိနှိုင်းဆုံးရှုံးမှုတွေကိုနိုင်ငံတော်အစိုးရဘက်ကမလုံနိုင်ဘူးပေါ့အစိုးရကတော့ဒီအဲ့ဒီစီမံကိန်းကိုဆက်ပြီးတော့မှအကောင့်ထည့်ဖို့နေတွေ့ရတယ်မရတဲ့သဘောမျိုးဖြစ်နေတယ်
။တလုံရွာရဲ့မြောက်ဖက် -30 အကွာမှာတိဆောက်မဲ့ရေကတာဟာရလျက်စ280မီကဝတ်ထုတ်လုပ်နိုင်မှာဖြစ်ပြီးရေကတာတိဆောက်မဲ့ကုမ္ပဏီဟာတရုတ်၊ဂျပန်၊ဂျာမနီနဲ့ဆွစ်ဇာလန်နိုင်ငံကကုမ္ပဏီတွေဖြစ်ပါတယ်။ပြည်ထောင်စုအစိုးရနဲ့ကုမ္ပဏီတွေဟာဒုတ်ထဝတီမြစ်ခေါ်နမ်တူမြစ်ပေါ်မှာရလျက်စထုတ်လုပ်ရေးစီမံကိန်းအတွက်15ခုတိဆောက်ခဲ့ပါတယ်။
ဆက်ပြီးတော့ဒေတာအတွင်းရပ်ပေါင်း90နေထိုင်သူတွေကိုမဲပေးခွင့်ပြုမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ပြင်ဆင်ချက်အပေါ်ပြည်내အတွင်းတိုင်းသားပါတီတွေအတွက်ထိခိုက်မှုတွေရှိနေတယ်လို့မွန်ပြည်내လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မိကလျာမုံကစူးစီးတင်ဆက်ထားပါတယ
်ရွှေပြောင်းနေထိုင်သူတွေအနေနဲ့ရောက်ရှိရာမဲဆန္ဒနယ်မြေတွေမှာရပ်ပေါင်း90ကျော်နေထိုင်သူတွေကိုမဲပေးခွင့်ပြုမယ်ဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်လိုက်တာဟာလာမယ့်ရွေးကောက်ပွဲမှာဒေသခံတိုင်းရင်းသားပါတီတွေကိုအလွန်ထိခိုက်နှိမ့်နှံစေတယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်လက်ဖြင့်ဝန်ပြည်내လွှတ်တော်ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကအခုလိုပဲပြောပါတယ
်။ဟိုမနေ့တနေ့မှရောက်လာတဲ့ဒီ3လကျော်လောက်ပဲရောက်လာတဲ့ပုဂ္ဂိုလ်ဟာဒီဒေသအကြောင်းသူဘယ်လောက်မှလည်းနားမလည်ပဲနဲ့သူလည်းမသိပဲနဲ့သူ့ကိုမဲပေးခွင့်ပေးလိုက်တာဒါဘယ်လိုမှဆွဲမဖြစ်ဘူးလို့ကျွန်တော်မြင်တာပေါ့နော်။တရားမျှတမှုအရာတော့မဖြစ်ဘူးလို့ကျွန်တော်ယူဆတယ်။
ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရပ်ပေါင်း180နေထိုင်သူတွေကိုမဲပေးခွင့်ပြုခဲ့တာဖြစ်ပြီးအခုလာမယ့်2020ရွေးကောက်ပွဲကျရင်ရပ်ပေါင်း90ကျော်နေထိုင်တဲ့သူတွေကိုမဲပေးခွင့်ပြုဖို့အောက်တိုဘာလ3ရက်နေ့ကပြင်ဆင်လိုက်တာပါဒေသခံမဟုတ်သူတွေကိုအခုလိုမဲပေးခွင့်ပြုတာဟာပါတီအဖွဲ့အစည်းတစ်ခုခုအတွက်အလွယ်တကူမဲဝဲမှုတွေဖြစ်စေနိုင်တယ်လို့လည်းမွန်ပြည်နယ်ပြည်ထောင်စုကြက်ခံရေးနဲ့ဖို့ပြေးပါတီအတွင်းမှဦးဝင်းမော်ဦးကအခုလိုဆိုပါတယ်
ဟိုတဘာဝကြကြစဉ်းစားကြည့်နော်သူကဒီမှာနေတယ်ဘာဥမာဒီမွန်ပြည်နယ်ထဲမှာလာရွှေပြောင်းလို့ပါရှိနေတယ်နော်သူတို့ဒီဒေသမှာစီးပွားဟိုဝင်ငွေတရအရတာလို့လာပြီးတော့ဟိုလုပ်နေခြင်းဖြစ်တယ်ဘုသောဒီဒေသရဲ့အဲဆိုင်ရာပုံပေါ်ရေးတပါတီတွေအဲဂုဏတုတ္တပုံတွေနဲ့ပတ်သက်ရင်သူတို့စိတ်ထဲမှာပြောမယ်ဆိုရင်တော့စိတ်ပြီးတော့ active ဖြစ်မှာဟုတ်နော်ดาวปาร์ตี้ตะคู่ฝ่ายนี้ตะคู่นี้ก็ไม่รู้ปกปู่ยิสัญญาไอ้หนูเนี่ยโหแม้ยาชื่อด้วยโหสู่ราတော့ป่วยเล่นด้วยนะแม้แหว่ไล่ได้เลยส่วนเนี่ยดีแม้เนี่ยวนပြီးတော့ช่องล้วนเลย
ปีรองสุยีก๊าปวยกรรมชินก็ปีรองสุหลွတ်ดอกกูตีนปะทาบีဖြစ်တဲ့ด้วยရက်ပေါင်း90တွင်ကကွက်သူမရှိဘူးဆိုလို့ရှိရင်အတီဖြစ်သွားမယ်လို့လဲမွန်ပြည်နယ်ရွေးကောက်ပွဲကမရှင်အဖွဲ့ခွဲအတွင်းရင်မူဥဟိန်နှင်းထက်ကဆိုပါတယ်
တော့ပြည်တော်စုကနေပြည်တော်စုလွတ်တော်တန်တာတော့9ရက်နေလို့ပြရတယ်အဲ့တော့ခြေကံဥပဒေ139 159ရတော့ရက်ပေါင်း90ပေါ့နော်ရက်ပေါင်း90ဆိုရင်ကကွက်တာမရှိဘူးအတီးပြီးတယ်ဆိုဒီတိုင်းဆရာတို့ကလိုင်းနာသွားရုပ်ဖြစ်တယ်နော်
အခုလိုရွေးကောက်ပွဲဆိုင်ရာဤဥပဒေပါပြဋ္ဌာန်းချက်ကိုပြည်ထောင်စုရွေးကောက်ပွဲကမရှင်ကပြင်ဆင်လိုက်တာဟာချိန်ပြောင်းလုပ်တာတွေနေထိုင်မှုများတဲ့နေရာကဒေသခံတွေတိုင်းရင်းသားပါတီတွေအခွင့်အရေးဆုံးရှုံးနိုင်တဲ့အတွက်ဆက်လက်ကောက်ကွက်သွားမယ်လို့လည်းကချင်မျိုးသားကွန်ကရက်ပါတီကနိုဝင်ဘာလ10ရက်နေ့မှာထုတ်ပြန်ကြေညာထားပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ဖျားသုံးစုမြို့နယ်ကမွန်ပြည်သစ်ပါတီတပ်စခန်းကိုတပ်မတော်ကနေဝင်ရောက်တိုက်ခိုက်တာဟာ NCA သဘောတူစာချုပ်ကိုချိုးဖောက်တာလို့မွန်ပြည်သစ်တာဝန်ရှိသူတွေကပြောပါတယ်။တနစ်ကြော်ကြာရပ်တန့်ထားတဲ့တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေတရားဝင်ပြန်လည်စတင်နိုင်ဖို့နှိမ့်ဆက်နေပြီလို့ KNU အထွေထွေတွင်းရေးမှူးကပြောဆိုပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်ကတင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တိုင်းရင်သတင်းလွှာကဏ္ဍကိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးခုလိုတောက်ကြနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရှင် VOA America တိုင်းရင်နိုဝင်ဘာလ29ရက်တောက်ကြနေမနေ့ခင်အစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့8နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြီးတော့လည်းပြန်လည်နားဆင်နိုင်ကြပါရှင်မနေ့ကတောက်ကြနေညပိုင်းမှာတော့အမျိုးသမီးကနာသုတဆောင်နဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေနားဆင်ပကြရဖို့ရှိပါတယ်ရှင်ခုမနေ့ကထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုတော့ကိုကျော်ကျော်သိန်းကတက်လက်ပြောပြပေးပါဦးမယ်ရှင
်မြောက်ကိုရီးယားနိုင်ငံကဒုံးကျည်အများပြပစ်နိုင်တဲ့သိပ်ကြီးမားတဲ့ဒုံးပစ်လက်နက်တစ်ခုကိုစမ်းသပ်ခဲ့တယ်လို့တောက်ကြနေကဒီပြုကြေညာပါတယ်ဒါဟာပြင်နျူကလ িয়ার ရေးဆွေးနွေးပွဲဆိုင်ရာအမေရိကန်ကိုပေးထားတဲ့ဒီနှစ်ကုန်နောက်ဆုံးသတ်မှတ်ရက်ကိုသတိပေးလိုက်တဲ့သဘောပါပဲ။ဇာတာပရီနေကဒုံးကျည်တစင်းပြီးတစင်းပြစ်လို့ဆန်သက်တာကိုခေါင်းဆောင်ခင်ဂျုံကိုယ်တိုင်ကြီးကြပ်ခဲ့ပြီးရလတ်အပေါ်ကျေနပ်ကြောင်းပြောတယ်လို့အစိုးရအပေါ်ကိုရီးယားဗဟိုသတင်းဌာန KCNA ကကြေညာပါဗျ။သမ္မတဒေါ်နယ်ထရန့်မှာကြိုတင်ကြေညာမထားဘဲဇာတာပရီနေကအာဖဂန်နစ္စတန်ကိုရောက်သွားပြီးအမေရိကန်နဲ့တာလီဘန်အဖွဲ့အစည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေတဲ့အကြောင်းနဲ့တာလီဘန်တွေအပြစ်ရချင်တယ်လို့သူယုံကြည်တဲ့အကြောင်းကြေညာပါဗျ။အမေရိကန်ကအရှိကြဆုံးစစ်ပွဲတိုက်ခိုက်နေတဲ့နေရာကိုပထမဆုံးသွားတဲ့ခီးစဉ်တွင်သမ္မတထရမ့်မှာဘာဂရမ်လီတက်ဒီရင်ကွင်းကိုဒေသဆန်တော်ကြီးည၈နာရီခွဲကျော်ကျော်လေးမှရောက်သွားပြီး၂နာရီခွဲကျော်ကြာနေသွားပါတယ်။သမ္မတကဂျေဇူးတော်နှင့်အထိမ်းအမှတ်ဖြင့်အမေရိကန်တပ်ဖွဲ့ဝင်တွေကိုကြက်ဆင်သားကျွေးတယ်လို့ဂျေဇူးတင်စကားပြောပြီးအာဖဂန်သမ္မတအက်ရှရက်ဖ်ဂါနီနဲ့လည်းတွေ့ဆုံပါတယ်။ဟောင်ကောင်လူခွေနဲ့ပတ်သက်ပြီးထောက်ခံမှုဤပြတဲ့ဥပဒေမူကြမ်းတစ်ခုကိုသမ္မတဒေါ်နယ်ထရမ့်ကဇာတာပိတ်နေမှာလက်မှတ်ရေးထိုးပြီးဥပဒေတွေဖြင့်အတည်ပြုပြဋ္ဌာန်းလိုက်တဲ့ပေါ်ဒီနိုင်ငံကဒေါသတကြီးတုံ့ပြန်ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကိုဆင့်ခေါ်ပြီးကန့်ကွက်ကြောင်းပြောဆိုသလိုဒီလိုရဟာတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေမယ်လို့သတိပေးပါရတယ်။ပါကစ္စတန်နိုင်ငံရဲ့လက်ရှိစီဦးစီးချုပ်ခမားဂျာဗက်ဘဂျွားရဲ့ယာရုတတန်းကို၃နှစ်အထိထပ်တိုးဖို့အစိုးရရဲ့အဆိုပြုချက်ကိုပါကစ္စတန်တရားရုံးချုပ်ကကန့်ကွက်ပြီး၆လအထိပဲကန့်သက်တတန်းတိုးပေးလိုက်ပါရတယ်။ဒီကာလတွင်အစိုးရအနေနဲ့ယာရုတတန်းတိုးခွင့်ရှိမရှိယာရုတတန်းဘယ်လောက်ရှိရမယ်ဆိုတာဥပဒေပြင်ဆင်ဖို့တရားရုံးချုပ်ကဆုံးဖြတ်ပါရခင်ဗျာ။
တက္ကသိုလ်နေမနေခင်ထိတ်တဲရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုချော့ချော့သိမ်းပြောပြပေးသွားတာပါရှင်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမင်းထွန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်ရှင် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.